Welcome to the Voice of America in Burmese.
ပြန်ပေါင်းခင်ဝေးတဲ့ညတညဖြစ်ပါစီဗျာ American ပြည်တော်စု Washington DC မြို့တော် View American တန်ကနေ2022ခုနှစ်မေလ9ရက်တောက်ချာနေညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ9.32 32 51တို့ပြန် View ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီခင်ဗျာဒီညတော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါအခုညပိုင်းမှာကြားမယ်သတင်းတွေမှာတော့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကိုရှင်းလင်းဆောင်ရွက်သွားမယ်လို့စစ်ကောင်စီကဒီနေ့မှပြောလိုက်ပါတယ်ဒီလိုပြောလိုက်တဲ့အချိန်ထဲမှာပဲသခိုင်းတိုင်းကဏီမြို့နယ်မှာတော့စစ်ကောင်စီတပ်တွေနဲ့ဒေသခံတွေအပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ
်ဒီကတော့ကျွန်တော်တို့ကဏီမြို့နယ်တနင်္ဂနွေကြီးရွာအနီးမှာဖြစ်ပေါ်တဲ့တိုင်ပွဲကဒီလိုဘက်ကကျွန်တော်တို့10ယောက်ကြားတယ်ကျွန်တော်ဒီဘက်က2ယောက်ကြားတယ်အဲ့ဒီလိုကြားတဲ့နေရာမှာတော့တို့ဘုံမူအစ်င့်တန့်စင်ဘုံမူတန့်စင်ဘုံမူတန့်စင်ဟုတ်ကဲ့ကြာသူပါဝင်စေဦ
းခဏီမျိုးဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တို့ပြောတော့တာဖြစ်ပါတယ်အပြည့်စုံကိုမကြားခင်မှာနားဆင်ရမှာပါဒါပြင်ကချင်ပြည်နယ်မိုးမောက်မြို့နယ်မှာ KIA နဲ့စစ်ကောင်စီတပ်တွေကြားဒီနေ့တိုက်ပွဲတွေဆက်လက်ပြင်းထန်နေတဲ့အကြောင်းတခါမင်းနဲ့မျိုးကဒေသခံလုံခြုံရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားကနောက်ဆုံးအခြေအနေပါဝင်ရန်ကုန်ကဆန္ဒပြပွဲအတွင်းမှာတော့ဒီနေ့ဆန္ဒပြတဲ့သူတချို့ဖမ်းခံရတဲ့အကြောင်းဆရာတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့တောက်ကြနေညပိုင်းနောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုဝင်းမင်းတို့ကြီးညာပေးมาဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးနဲ့ရက်ရွာအေးချမ်းတည်ငြိမ်ရေးဦးစားပေးဆောင်ရွက်နေရတဲ့အတွက်ပြည်တွင်းတည်ငြိမ်မှုအပေါ်မူတည်ပြီးမှသာအာဆီယံကိုယ်စားလှယ်အဖွဲ့ဖိတ်ခေါ်ရေးကိစ္စကိုဆောင်ရွက်မယ်လို့စစ်ကောင်စီရဲ့ဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ
်အာဆီယံကနေပြီးတော့မှဒီခုန5ချက်ထဲမှာမြန်မာပြည်ကိုဒါအစုကိုယ်စားလှယ်အဖွဲ့ဆီလွတ်မယ်ဆိုတာပေါ့ပါတယ်ဆိုတော့ဒီထုကိုယ်စားလှယ်ဆီလွတ်မယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့ကဒီထုကိုယ်စားလှယ်ကိုမြန်မာနိုင်ငံရဲ့အခုလုံခြုံရေးအခုကျွန်တော်တို့ရဲ့အခုလက်ရှိကျွန်တော်တို့ရဲ့အရေးကြီးဆုံးကိစ္စကနိုင်ငံတည်ငြိမ်လုံခြုံရေးပါတည်ငြိမ်အေးချမ်းရေးပါအဲ့တော့နိုင်ငံတည်ငြိမ်အေးချမ်းရေးနဲ့ပတ်သက်တဲ့အခြေအနေတခုကိုကျွန်တော်တို့ရောက်တဲ့အခါမှာဒီကိစ္စကိုလည်းကျွန်တော်တို့ဆက်လက်ပြီးတော့မှဆောင်ရွက်တော့ပါမယ်ဆိုတော့ကျွန်တော်တို့ပြောကြားခဲ့ပါတယ
်အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံရဲ့ဧပြီ24ရက်နေ့ကအစည်းအဝေးမှာမြမပြည်တွင်ရေးကိုဝိုင်းဝန်းဖြည့်ရှင်ပေးနိုင်ရေးအချက်၅ချက်ပါသဘောတူညီချက်တွေကိုအကောင့်တွေဖော်ရင်းနဲ့ပတ်သက်လို့နာဆကသတင်းထုတ်ပြန်ရေးအဖွဲ့ဝင်ပူမူကောင်းသက်ဆောင်ကအဲဒီလိုပြောဆိုခဲ့တာပါဒီကနေ့သတင်းစာရှင်းလင်းပွဲမှာအကြမ်းမဖက်အာဏာဖီဆန်ရေး CDM လှုပ်ရှားမှုဗန်စနစ်တွေကမောက်ကမဖြစ်နေရတဲ့ကိစ္စနဲ့အရက်ဖက်လက်နက်ကိုင်တပ်ဖွဲ့နဲ့စစ်သားကြားတိုက်ပွဲအခြေအနေတွေကိုလည်းသတင်းထောက်တွေကမေးမြန်းခဲ့တာပါစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းဗန်တွေမှာအကန့်အသတ်နဲ့ငွေထုတ်နေတဲ့အပေါ်ပြည်သူတွေရဲ့စိုးရင်ချက်တွေထွက်ပေါ်နေတဲ့အတွက်ဗန်တွေလက်ပတ်ဖို့အခက်အခဲနဲ့ကြုံနေရတာပါဗန်တွေမှာငွေကိုအကန့်အသတ်နဲ့ထုတ်ပေးနေတာဟာတိုင်းပြည်စီးပွားရေးစီမံချက်တွေပြက်ပြားအောင်နိုင်ငံရေးအရာလှုံ့ဆော်နေတာတွေကြောင့်ဖြစ်ပြီးအခု mobile phone ကသဆင့်ငွေလွှဲတဲ့လုပ်ငန်းတွေပုံမှန်ပြန်ဖြစ်နေပြီလို့မြန်မာနိုင်ငံဗဟိုဘဏ်တွဥ္ကဋ္ဌဦးဝင်းတော်ကလည်းဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်လူအတော်များများကဗန်တွေအပေါ်ယုံကြည်မှုအားနယ်လာပြီးတော့အိမ်မှာပဲငွေတွေတိမ်းထားချင်ကြတာကြောင့်အတက်သူတွေကမအပ်ပဲထုတ်တဲ့သူတွေကပိုများလာနေတာပါဗန်ဝန်ထမ်းတွေအာနာဖီဆိုင်ရေး CDM လှုပ်ရှားမှုမှာပါဝင်ပြီးယုံမတက်ကြတာကြောင့်ဗန်တွေဖွင့်ဖို့အခက်အခဲဖြစ်ခဲ့ရတယ်လို့ဗန်လုပ်ငန်းရှင်တွေကပြောပါတယ်ဗန်လုပ်ငန်းအကျပ်တဲကြောင့် COVID-19 ရောဂါကူးစက်မှုတွေကြောင့်ထိခိုက်ခဲ့ရတဲ့တိုင်းပြည်စီးပွားရေးဟာနောက်ထပ်ပိုဆိုးလာနိုင်တယ်လို့အစားအသောက်ရှာပါမှုတွေကြောင့်ရတဲ့အနေကပါရင်ဆိုင်ရနိုင်တယ်လို့နိုင်ငံတကာငွေကြေးအဖွဲ့အစည်းတွေနဲ့လေ့လာသူတွေကသတိပေးနေကြပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်နိုင်ငံတွင်းမှာလုပ်ကိုင်နေတဲ့တယ်လီဖုန်းဆက်သွယ်ရေးလုပ်ငန်းတွေကနေလာမယ့်နှစ်2022ခုနှစ်မတ်လအထိအမြတ်ပေါ်မှာမဟုတ်ဘူးလို့ဂျပန်နိုင်ငံကကုန်သွယ်ရေးကော်ပိုရေးရှင်းကြီးတစ်ခုဖြစ်တဲ့ဆူမီတိုမိုရဲ့ကြိုတင်ခန့်မှန်းချက်တွေဒီကနေ့တောက်ကြနေမှာထွက်လာပါတယ်။ဂျပန်နိုင်ငံက KDDI နဲ့ဆူမီမိုတိုကော်ပိုရေးရှင်းကြီးတွေကမြန်မာဆက်သွယ်ရေးလုပ်ငန်း MTP နဲ့အကျိုးတူပူးပေါင်းပြီးတော့မြန်မာနိုင်ငံမှာတယ်လီဖုန်းဆက်သွယ်ရေးလုပ်ငန်းတွေမှာဝင်ရောက်အလုပ်ကိုင်နေတာပါ။ဆူမီမိုတိုအနေနဲ့မြန်မာနိုင်ငံထက်ကလုပ်ငန်းတွေကိုဆက်ပြီးတော့လဲပတ်နေမှာဖြစ်ပြီးအပြောင်းလဲလုပ်ဖို့အစီအစဉ်မရှိပါဘူးလို့ဆူမီမိုတိုဘဏ္ဍာရေးဌာနတာဝန်ရှိသူမာဆာရိုရှီအိုမီကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ဖေဗရူလာဆန်မိုင်းမှာမြန်မာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာစစ်တပ်အတွက်အထောက်အကူဖြစ်စေမဲ့နိုင်ငံတကာစီးပွားရေးလုပ်ငန်းတွေရုတ်သိမ်းနေတာလည်းရှိသလိုလက်ရှိလုပ်ကိုင်နေတဲ့စီးပွားရေးလုပ်ငန်းတွေရပ်ပစ်ဖို့လဲလူခွင့်ရေးတက်ကြွအလုပ်ရှားသူတွေနဲ့အရာဖက်အဖွဲ့အစည်းတွေကဖိအားပေးနေကြတာပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးကတည်းကနိုင်ငံခြားကတိုက်ရိုက်လာရောက်ရင်းနှီးမြှုပ်နှံထားတဲ့ကုမ္ပဏီတွေထက်ကအ ਨੇ ဆုံး7300ခန့်လုံးလုပ်ငန်းလည်ပတ်မှုတွေရပ်ဆိုင်ခဲ့ကြပြီဖြစ်တယ်လို့လဲဂျပန်အခြေစိုက် Nikkei Asian သတင်းမှာဖော်ပြထားပါတယ်။မ မြန်မာစစ်ကောင်စီတပ်တွေရဲ့အကြမ်းဖက်နှိမ်နင်းဖမ်းဆီးမှုတွေကြောင့်နိုင်ငံတော်လုံးကအာဏာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေအရင်ကလောက်အရှိန်မကောင်းတော့ပေမဲ့တပိတ်ပွဲတွေကတော့ပုံစံမျိုးစုံနဲ့နေစဉ်ပေါ်ပေါက်နေစေပါလုံခြုံရေးတင်းကျပ်ထားတဲ့ရန်ကုန်မြို့မှာတော့ဒီကနေ့မနက်ပိုင်းမှာပဲလူငယ်တွေဦးဆောင်တဲ့တပိတ်စစ်ကြောင်းတွေလမ်းတွေပေါ်ရောက်လာပါတယ်တာမွေမြို့နယ်ထဲကလက်တပြတ်တပိတ်ကိုမြို့နယ်ပေါင်းစုံကစစ်ကြောင်းတွေပူပေါင်းကြပြီးတော့လူငယ်ရာနဲ့ချီစစ်အာဏာရှင်ကြားဆုံရေးဆန္ဒပြကြွေးကြော်ကြပါတယ်။မင်းပိုင်းမဲကြားတဲ့ဒီလက်တပြတ်တပိတ်လူစုကွဲချိန်မှာစစ်ကောင်စီတပ်တွေလက်ရောက်ဖမ်းဆီးတာကြောင့်လူငယ်9ဦးထက်မနည်းဖမ်းဆီးခံခဲ့ရပါတယ်။တခြားမြို့နယ်တွေမှာလည်းလက်တပြတ်တပိတ်တွေဆင်နွှဲခဲ့ကြပြီးစစ်ကောင်စီတပ်တွေနဲ့ထိတိုက်မတွေ့ခင်လူစုခွဲနိုင်ခဲ့ကြပါတယ်။ဆန္ဒပြပွဲတွေနေ့စဉ်ရှိနေတဲ့ဖားကတ်မှာလည်းဒီကနေ့လဲလှူထောင်းချီပါဝင်ဆန္ဒပြကြပြီးတော့တိုင်းနာနယ်မြေတွေမှာလေကြောင်းတိုက်ခိုက်မှုတွေရပ်ဖို့တောင်းဆိုခဲ့တာပါအလားတူပဲမန္တလေးဖားကန့်တဝဲဘိတ်မိထီလာမြို့တွေအပါအဝင်ဒေသအနှံ့မှာလည်းဆန္ဒပြပွဲတွေပုံစံမျိုးစုံနဲ့ဆက်ရှိနေပါတယ်ကမ္ဘာတစ်ဝှမ်းကိုဗစ် -19 ပိုးကူးဆက်မှုတွေတည်တင်းကိုပတ်ကြဆက်တိုက်တိုးလာနေပြီးသေဆုံးသူကလည်းတည်တင်း6ပါအထိမြင့်တက်လာနေတယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ WHO ရဲ့အကြီးအကဲဒေါက်တာ Tedros Ghebreyesus ကတည်တင်းစာရှင်းလင်းပွဲမှာကြားရပလေးနေကပြောဆိုသွားတာပါကယောဂါဒတ်နဲ့လူလဲရင်ဆိုင်နေရတဲ့အိန္ဒိယမှာယောဂါထိန်းချုပ်ရေးအတွက်တနိုင်ငါလုံးကိုကန့်သက်ချက်တွေချဖို့ဝန်ကြီးချုပ်နရန်ဒရာမိုဒီကိုလည်းဖိအားတွေဝိုင်းပေးနေကြပါတယ်။အိန္ဒိယမှာဒီကနေ့တရက်ထဲပိုကုခံရသူ4,400ကျော်ထိစံချိန်တင်အမြင့်ဆုံးကိုရောက်လာတယ်လို့တည်ဆုံးသူကလည်း4,000နီးပါးရှိနေပေမဲ့ဒီထက်မကများနိုင်တယ်လို့တာဝန်ရှိသူတွေကယုံကြည်နေပါတယ်။တခါကမ္ဘာအိုလံပစ်ပွဲကိုအင်ရှင်အဖြစ်လက်ခံကျင်းပတော့မယ့်ဂျပန်နိုင်ငံမှာတော့တိုကျိုနဲ့အိုဆာကာအပါအဝင်ဒေသအတော်များများမှာဒီလကုန်အထိကိုဗစ်အရေးပေါ်အခြေအနေကိုရပ်တိုးသတ်မှတ်လိုက်ပါတယ်။ American John Hopkins တက္ကသိုလ်ကိုဗစ်သုတေသနဌာနရဲ့စစ်တမ်းတွေအရကမ္ဘာမှာပိုကူးခံရသူ 155.6 တန်းကျော်နဲ့သေဆုံးသူကလည်း 3.2 တန်းကျော်ထိရှိနေပါတယ်။အမေရိကန်ပြည်ထောင်စုကတော့ပိုကူးသူ 32.6 တန်းကျော်နဲ့ကမ္ဘာမှာပိုကူးသူအများဆုံးရှိနေပြီးသူနောက်မှာတော့အိန္ဒိယက20တန်းကျော်နဲ့ဘရာဇီးနိုင်ငံက15တန်းဝန်းကျင်စီအတီးတီးရှိနေကြတာဖြစ်ပါတယ
်။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5မီတာ31 kHz 938ည5မီတာ32 kHz 9390ည5မီတာ51 kHz 5885တို့ဖြင့်စနေတိုင်းဝင်မှာလိုင်းလမီတာ190 kHz 1595ကနေပြောထုတ်လွှင့်ပေးနေပါလိမ့်ရှင
်။ပောက်ကြာနေညာပိုင်း VOA American အသံရဲ့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်။ American အနေနဲ့ Afghanistan ကနေမြေပြင်တပ်တွေပြန်ရုတ်သိမ်းနေပြီမဲ့အကြမ်းဖက်မှုတိုက်ဖျက်ရေးအင်အားတွေဆက်ထိန်းထားနိုင်အောင်တော့ပြင်ဆင်နေတယ်လို့ကာကွယ်ရေးထိတ်တန့်အရာရှိတွေကဆိုပါတယ်။American ကာကွယ်ဝန်ကြီး Lloyd Austin က
Less than one week in, the drawdown is going according to plan.
ဟုတ်တဖွဲ့ဝင်တွေပြန်ရောက်တာကစီစဉ်ထားတဲ့အတိုင်းလုပ်ဆောင်နေတာဖြစ်ပြီးရဲတပ်ဘက်တပတ်မတိုင်ခင်အတွင်းမှာပဲစတင်မှာဖြစ်တယ်လို့ပြောသွားတာပါ။ American ကာကွယ်ဝန်ကြီး Austin နဲ့ပူးတွဲစီဦးစီးချုပ်ဗိုလ်ချုပ်ကြီး Mark Milley တို့အနေနဲ့ပူးတွဲသတင်းစာရှင်းလင်းပွဲပထမဆုံးအချိန်မနေ့ကလုပ်ရမှာ Afghan တပ်တွေအတွက်ရန်ပုံငွေနဲ့တိုက်ခိုက်ရေးအထောက်ပံ့တွေကိုပြပအခြေဆိုင်စခန်းတွေကနေဆက်ပေးသွားမယ်လို့ကြေညာခဲ့ကြပါတယ်။ American တပ်တွေအနေနဲ့ Afghan ကမြေပြင်စစ်အခြေဆိုင်စခန်းတစ်ခုကိုပိတ်သိမ်းနေပြီး G17 ကုန်တင်စစ်လေယာဉ်6စီးစာလက်နက်တွေနဲ့တိုက်ခိုက်ရေးအသုံးဆောင်တွေကိုပြန်တည်သွားဖို့ရှိနေတာပါ။ဒါပေမဲ့အခုလိုရုတ်သိမ်းပြီးမှ American တပ်တွေအနေနဲ့ Afghan မဟာမိတ်တပ်တွေကိုတင်တန်းတဲ့အကြံပေးတာတွေပါဝင်စိန်ခေါ်မှုတွေကြီးကြီးမားမားရှိလာနေတာကိုလည်းဒီကာကွယ်ထိတန်းအရာရှိတွေအနေနဲ့အတိအမှတ်ပြုထုတ်ပြောခဲ့ကြပါတယ်ခင်ဗျ။အီရန်ဘက်ကသာနိုင်ငံရေးဆုံးဖြတ်ချက်ချမယ်ဆိုရင်နျူကလ িয়ার ရေးသဘောတူချက်ရနိုင်ခြင်းရှိတယ်လို့အမေရိကန်ထိတန်းအရာရှိသူကပြောလိုက်ပါတယ်။2015အီရန်နျူကလ িয়ার ရေးနိုင်ငံတကာသဘောတူစာချုပ်ပါအချက်တွေကိုပြန်လည်လိုက်နာဖို့လမ်းကြောင်းကိုအမေရိကန်နဲ့အီရန်ကြားလာမဲ့သတင်းဘက်တွေအတွင်းမှာပဲသဘောတူညီချက်ရနိုင်တယ်လို့အမေရိကန်နိုင်ငံသားဌာနအစ်မင်းရရှိသူကပြောလိုက်တာပါ။သဘောထားကိုလည်းမှုတွေနှစ်ဖက်ရှိနေပေမဲ့အရင်ဘုံသဘောတူချက်ပြန်ရရေးလက်တွေ့ဖြစ်လာဖို့ကတော့အီရန်ဘက်ကစလုပ်ရမှာပါလို့အမည်မဖော်လိုတဲ့ဒီအမေရိကန်ရရှိကတယ်လီဖုန်းကတဆင့်သတင်းစာရှင်းပွဲအတွင်းမနေ့ကပြောခဲ့တာပါ။အီရန်နျူကလ িয়ার ရေးနိုင်ငံတကာသဘောတူချက်ကနေသမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်2018ခုနှစ်မှာအမေရိကန်ကနှုတ်ထွက်ခဲ့ပြီးတဲ့နောက်အီရန်ဘက်ကလည်းတစ်နှစ်လောက်ကြာမှပဲဒီစာချုပ်ပါအချက်တွေကိုပြန်ချုပ်ဖောက်ခဲ့ပါတယ်။ ဒီသဘောတူခဲ့ချက်တွေကိုပြန်လည်လိုက်နာကြဖို့အီရန်နိုင်ငံနဲ့တဆင့်ခံဆွေးနွေးမှုတွေ၄ချိန်မြောက်ဖြစ်ဒီတစ်ပတ်ထဲမှာပဲအမေရိကန်တာဝန်ရှိသူတွေကဩစတြီးယားနိုင်ငံဗီယန်နာမြို့မှာလုပ်ခဲ့ကြပါတယ်ခင်ဗျာဒီထိန်နိုင်ငံဥရောပသမဂ္ဂကနေနှုတ်ထွက်ပြီးပြင်သစ်နဲ့ငါးဖန်းခွင့်ဆိုင်ရာအငြင်းပွားမှုစဖြစ်လာခဲ့ပါတယ်ပြင်သစ်ငါးဖန်းသမားတွေကသူတို့ငါးဖန်းခွင့်ကိုဒီထိန်ပိုင်းဂျာစီကျွန်းနာတဝိုက်မှာတရားမဝင်တားမြစ်ခံခဲ့ရတယ်လို့ဆန္ဒပြလာချိန်မှာဒီထိန်နဲ့ပြင်သစ်တို့ရေတပ်သင်္ဘောတွေအပြန်အလှန်ဆေးလွှတ်ခဲ့ကြပါတယ်ပြင်သစ်ငါးဖန်းသင်္ဘောနှစ်စီးအနေနဲ့ဂျာစီကျွန်းစီခုံပေါင်းခဲ့ပြီးအခုလိုမနေ့ကဆန္ဒပြခဲ့ရမှာတစည်းကဒီကျွန်းရဲ့အဓိကစိတ်ကန်းတစ်ခုကိုပါယာယီဝင်ရောက်ခဲ့ပါတယ်။ပြင်သစ်ငါဖန်သမားလူဒိုဗစ်လာဇာရိုကအခုလိုဝင်လာရတာကအရင်ဒီရေပြင်မှာအမဲငါဖန်လာခဲ့တာကိုအခုညာရင်းချင်းငါဖန်ခွင့်ရုပ်သိမ်းခံလိုက်ရလို့ပါလို့ရှင်းပြခဲ့ပါတယ်။ဒီတိန်အနေနဲ့ဒီအခြေအနေကိုစောင့်ကြည့်နိုင်ဖို့ရေတပ်သမောနစီလွတ်ခဲ့ပြီးမနေ့နောက်ပိုင်းဆန္ဒပြပွဲအပြီးမှာတော့ပြန်ဆုတ်သွားခဲ့ပေမဲ့ချင်းတွေကိုအသင့်ဆက်စောင့်ကြည့်နေတယ်လို့ဆိုခဲ့ပါတယ်။ပြင်သစ်ဘက်ကလည်းဒီနေရာကိုလာသူကင်းဆောင်ရေးရေးနှစ်စီးဆေးလွတ်ခဲ့ပါတယ်။ပြင်သစ်ငါးဖန်သမားတွေနဲ့ဂျာစီကျွန်းအာနာပိုင်တွေကြားမှာဆွေးနွေးခဲ့ပေမဲ့အဖြေတော့မထွက်ခဲ့ပါဘူးခင်ဗျာ။တရုတ်နိုင်ငံအနေနဲ့ပင်လယ်ရေပြင်ဆိုင်ရာဥပဒေတစ်ခုပြင်ဆင်သတ်မှတ်လိုက်ပြီးတောင်တရုတ်ပင်လယ်ထဲထိန်းချုပ်မှုတွေပိုလှုပ်လာပုံရတယ်လို့သုံးသပ်သူတွေကဆိုပါတယ်။တခြားနိုင်ငံတွေနဲ့ပိုင်ဆိုင်မှုအငင်းပွားနေရတဲ့တောင်တရုတ်ပင်လယ်ထဲမှာတရုတ်ဘက်ကရေချောင်းတော်လာမှုဆိုင်ရာဥပဒေကိုပြင်လိုက်တာကနိုင်ငံခြားသင်္ဘောတွေဝေရောက်မှုကိုတားမြစ်ဖို့နဲ့ဒဏ်ငွေရိုက်ဖို့တရားဝင်အောင်ကြိုးပမ်းလိုက်တာပါလို့ဒီသုံးသပ်သူတွေကဆိုပါတယ်။ဩစတြေးလျနိုင်ငံ New South Wales တက္ကသိုလ်ကဂုဏ်သဆောင်ပမခကားတရားကတရုတ်အနေနဲ့သူ့ရဲ့ကမ်းခြေစောင်းတပ်တွေငါးဖမ်းစေတွေနဲ့ကျွန်းတိစောက်မှုတွေကိုအသုံးပြုကဒီအပြင်ရဲ့60ရာခိုင်နှုန်းကိုပိုင်ဆိုင်ကြောင်းပိုအားကောင်းအောင်ပြဖို့လှုပ်လာနေတယ်လို့ဆိုလိုက်ပါတယ်။တရုတ်အမျိုးသားကွန်ဂရက်လွှတ်တော်အမြဲတမ်းကော်မတီအနေနဲ့ဧပြီလ29ရက်မှာဒီဥပဒေပြင်ဆင်မှုကိုမဲခွဲဆုံးဖြတ်ခဲ့ရမှာနိုင်ငံသားသမောတွေတရုတ်ရေပိုင်နယ်ထဲဖြတ်မယ်ဆိုရင်ခွင့်ပြုချက်အရင်ရယူတင်တယ်လို့ပြောထားကြောင်းဖော်ပြထားတဲ့အတိအကျတကြောင်းစီကိုရှင်းဝါသတင်းဌာနကကြေညာခဲ့ပါတယ်။အခုလိုပြင်ဆင်သတ်မှတ်ရတာကရေချောင်းတော်လာမှုလုံခြုံရေးနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်ဖြစ်ပြီးတရုတ်နိုင်ငံတော်ကောင်စီနဲ့အစိုးရဌာနတွေအနေနဲ့နိုင်ငံသားသမောတွေကိုတားမြစ်ဖို့လိုအပ်တဲ့အရေးယူမှုတွေလုပ်ဆောင်သွားနိုင်တယ်လို့လည်းထည့်သွင်းထားပါတယ်ခင်ဗျ။
နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ခွေးမင်းတို့ကြီးညာပြေးခဲ့တာဖြစ်ပါတယ်အခုကဆက်ပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်တိုက်ပွဲသတင်းတွေကိုပြောခင်မှာအရင်ဆုံးတော့စစ်ကောင်စီရဲ့သတင်းသာရှင်းလင်းပွဲအကြောင်းကိုပြောပြခြင်းပါတယ်ကချင်ပြည်နယ်မှာကချင်လက်နက်ကိုင် KIA နဲ့ဖြစ်တဲ့တိုက်ပွဲမှာစစ်ရဟရင်တစ်စင်းပြတ်ကျခဲ့ပြီးတော့စစ်ရရှိ3ယောက်ကြာဆုံးခဲ့တယ်လို့နာဆာကစစ်ကောင်စီကဒီနေ့ online ကနေလုပ်တဲ့သတင်းသာရှင်းလင်းပွဲမှာအတည်ပြုပြောကြားလိုက်ပါတယ်မြန်မာနိုင်ငံမှာဒီတိုင်းသာလန်နဂိုင်အဖွဲ့အစည်းနဲ့ဖြစ်နေတဲ့တိုက်ပွဲအခြေအနေတွေအပြင်ချင်းပြည်နယ်သခိုင်းတိုင်းတို့ဘက်မှာလည်းဒေသခံကာကွယ်ရေးအဖွဲ့အစည်းနဲ့ဖြစ်နေတဲ့တိုက်ခိုက်မှုတွေနဲ့ပတ်သက်လို့မတ်စုမြတ်မွန်ကမေးမြန်းခဲ့တာကိုနာဆာကအုပ်ချုပ်ရေးကောင်စီကသတင်းထုတ်ပြန်ရေးအဖွဲ့ဝင်ဘုံမူကောင်းထက်ဆန်ကဖြေကြားခဲ့ပါတယ
်မေးချင်တာတော့ဒီတိုက်ပွဲတွေနဲ့ပတ်သက်တဲ့သတင်းတွေပေါ့နော်ဆိုအခုဆော့ဆော့တော့ပြောပါတယ်ဒီကချင်ပြည်နယ်ဘက်မှာဒီ KIA နဲ့ဖြစ်နေတယ်အထူးသဖြင့်ဒီမိုးမောက်မှာ KIA နဲ့တိုက်ပွဲတွေတော်တော်လေးပြင်းထန်နေတယ်ဆိုပြီးတော့မှအာဒေသခံတွေပြောတယ်ပေါ့လေဆိုတပ်ဖက်ကနေလဲဝီဟင်ကနေပြီးတော့ဟိုတိုက်ခိုက်နေတယ်ဒါဒီလဲလို့သူတို့ပြောတယ်နောက်ဆော့ဆော့ပြောခဲ့တယ်လို့ပဲပေါ့ဟိုလီဒတ်ရဟယင်တခုလဲပြစ်ချခံရတယ်ဆိုတော့အဲ့ဒီကချင်ဘက်မှာဖြစ်နေတဲ့အခြေအနေနဲ့ပတ်သက်လို့တပ်ဖက်ကပါပြောနိုင်လဲပေါ့နော်အဲ့ဒါပထမအဆုံးမေးခွန်းမှာနောက်တစ်ခုကတော့ဟိုကရင်နဲ့ပါဟို KNU တပ်မဟာ9နဲ့ဖြစ်နေတဲ့တိုက်ပွဲပါဆိုမနေ့တုန်းကဟို KNU ကသူတို့ဒီစစ်တပ်နဲ့ပေါ့နော်မလ28ရက်နေ့ကစပြီးတော့မှဟိုထိတွေ့တဲ့တိုက်ပွဲပေါင်း400လောက်ဖြစ်တယ်လို့ပြောပါရတယ်။အဲ့တော့သူတို့ဘက်ကပြောတာတော့တပ်ဖက်ကအရာရှိတွေအပါအဝင်ပေါ့ဒီတပ်ဖွဲ့ဝင်200လောက်ကြာဆုံးတယ်ဆိုပြီးတော့ပြောတယ်။အဲ့တော့နောက်ဒီတပ်မဟာ9နေမိထဲမှာနေတဲ့ပြည်သူတွေကလည်းဒီစစ်တပ်ကလေယာဉ်တွေနဲ့ပုံထပ်ပြီးတော့ကျဲမှာတော်တော်လေးစိုးရိမ်နေ။ဆိုတော့အဲ့ဒီ KNU တပ်မဟာ9နဲ့ဖြစ်နေတဲ့တိုက်ပွဲအခြေအနေကိုလည်းသိကြပါရရှင်။အာနောက်ဆုံးမေးချင်တာတော့ဒီဟိုပါပေါ့ဒေသဟိုကာကွယ်ရေးဆိုပြောဖွဲ့ထားတဲ့တပ်တွေနဲ့ဖြစ်တဲ့တိုက်ခိုက်မှုအခြေအနေပေါ့နော်အထူးသဖြင့်တော့ဒီချင်းပြည်နယ်တို့စကိုင်းတိုင်းမကွေးတိုင်းဘက်မှာပြည်သူ့ကာကွယ်ရေးတပ်ဆိုပြီးတော့မှဒေသခံတွေကဖွဲ့ထားတယ်အဲ့ဒီတပ်ဖွဲ့တွေနဲ့ဒီစစ်တပ်အပြန်အလှန်ပစ်ခတ်မှုတွေရှိတယ်လို့လည်းသူတို့ကပြောတယ်ဆိုဟိုမင်းတပ်ဘက်မှာဆိုရင်ဒီနှစ်ဖက်ညှိနှိုင်းရတဲ့အခြေအနေတွေရှိခဲ့ပါတယ်အဲ့တော့မနေ့ကလည်းဒီကဏီမြို့နယ်မှာပေါ့နော်လုံခြုံရေးတပ်ဖွဲ့ဝင်တွေပါတဲ့ဆက်လီတိုက်ခိုက်ခံရလို့နှစ်ယောက်ဒဏ်ရာရတယ်ဆိုပြီးတော့ဟိုတပ်ကတရင်ထုတ်တာတွေ့ပါတယ်ဆိုတော့မေးချင်တာကအဲ့လိုမျိုးဒီချင်းပြည်နယ်တို့စကိုင်းတိုင်းတို့ဘက်မှာကိုဒေသကိုကာကွယ်မယ်ဆိုပြီးတော့ဟိုဒေသခံတွေကကာကွယ်ရေးတပ်ဖွဲ့တွေဖွဲ့တယ်။ တက်တွေကိုလည်းသူတို့ကြွားတဲ့ဝင်လာမခံဘူးပေါ့လေဆိုတော့အဲ့ဒီကိစ္စတွေနဲ့ပတ်သက်လို့တပ်ဖက်ကတဘောရာသိကြပါတယ
်အဲ့တော့ဟောပေါ့ KI နဲ့ပတ်သက်ပြီးတော့မှကျွန်တော်တို့ဟိုပြီးခဲ့အခုရှေ့ကမိကုံးဖြည့်တဲ့အခါမှာလည်းကျွန်တော်ထည့်ပြောသွားပါတယ်ဒါကျွန်တော်တို့ကကရှင်ဘက်မှာကျွန်တော်တို့တက်မတော်ရဟရင်ပြကြခဲ့တာရှိတယ်ဒါရရှိသုံးဦးပေါ့နော်တိုင်းပြည်တို့အသက်ပေးလူသွားခဲ့ရတာရှိပါတယ်ဆိုတော့နောက်ဒီ KNU ဘက်မှာကတော့ကျွန်တော်တို့ကဒီကရင်ပြည်နယ်ဘက်မှာပေါ့ဗျာကရင်ပြည်နယ်ဘက်မှာတော့ကျွန်တော်တို့ကဒီ KIA ဗဟုနဲ့ကျွန်တော်တို့တွေနဲ့ပုံမှန်ဆက်ဆံရေးရှိပါတယ်ဒီထိတွေ့တိုက်ပွဲဖြစ်တယ်ဆိုတာကတပ်မဟာ၅တခုတည်းနဲ့ပဲကျွန်တော်တို့ကဖြစ်နေတာပါဆိုတော့နောက်ပြီးတော့အခုဆက်ပြီးတော့မေးရတဲ့အထက်ဟိုဒိုင်းနဲ့ပတ်သက်တဲ့အသေးစိတ်ကျွန်တော်တို့တပ်ဘက်ကဘယ်လိုသဘောထားရှိလဲဆိုတော့ကျွန်တော်မေးသွားပါတယ်ဆိုတော့ဒိုင်းနဲ့ပတ်သက်တဲ့ကျွန်တော်တို့တပ်မတော်ရဲ့သဘောထားကတော့ကျွန်တော်ကဒီဟို KIA တော့ KNU တော့ကျွန်တော်တို့ခွဲပြီးတော့မှကျွန်တော်ဒီနေရာမှာမပြောလို့ပါဘူးကျွန်တော်တို့တပ်မတော်ရဲ့သဘောကတော့ကျွန်တော်တို့ဒီနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီအစိုးရစပြီးတော့မှတက်လာတဲ့အချိန်တွေကကျွန်တော်တို့တွေနိုင်ငံတော်ဟာလှုပ်ဆောင်မဲ့ဥတီချက်တွေရောကျွန်တော်တို့တွေရှေ့ဆက်လှုပ်ဆောင်မဲ့လုပ်ငန်းစဉ်တွေမှာရောကျွန်တော်တို့ဒီတနိုင်ငံလုံးဟာထောက်ရငင်းချိုင်းနဲ့ပြစ်ခတ်တက်ခိုင်မှုရစေးအတွက်ကျွန်တော်တို့ NC စာချုပ်ပါလုပ်ငန်းစဉ်တွေအတိုင်းကျွန်တော်တို့တွေအောင်အမြင်မြင်နဲ့ဆက်လက်ပြီးတော့မှအကောင့်ထဲပေါ်ဆောင်ရွက်သွားမယ်ဆိုပြီးတော့ကျွန်တော်တို့ဒီကျွန်တော်တို့ဒီနာဆကကောင်စီဖွဲ့စည်းပြီးတော့တိတ်မကြခင်မှာပဲကျွန်တော်တို့တွေဒီအမျိုးသားစည်းလုံးညီညွတ်ရေးနဲ့ငင်းချိုင်းဖော်ဆောင်မှုဘိုးကော်မတီလုပ်ငန်းကော်မတီနဲ့ကျွန်တော်ညှိနှိုင်းကော်မတီတွေဆိုတာဖွဲ့စည်းပြီးတော့မှကျွန်တော်တို့အမြင်မပြတ်ထိတွေ့ဆောင်ရွက်ရရှိပါတယ်ဆိုတော့တပ်မတော်ရဲ့သဘောထားကတော့ကျွန်တော်တို့ဒီနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီရဲ့သဘောထားကတော့ဒါကျွန်တော်တို့ကငင်းချိုင်းရေးကိုပဲအမြဲတမ်းဦးတည်ပြီးတော့မှကျွန်တော်တို့ဒီဟိုဖြစ်ပျက်ခဲ့တဲ့အဖြစ်အပျက်တွေကိုလည်းတတ်နိုင်ကြမှာကျွန်တော်တို့ကသိခံပြီးတော့မှကျွန်တော်တို့ဆက်လက်ပြီးတော့မှလှုပ်ဆောင်သွားမယ်ဆိုရဲမူဝါဒနဲ့ကျွန်တော်တို့လှုပ်ဆောင်နေတာဖြစ်ပါတယ်ဆိုတော့အသေးစိတ်ကျွန်တော်တို့ထုတ်ပြန်မှုရှိရဆိုလို့ရှိရင်လေအဲနောက်ခါမှလိုအပ်တဲ့အခါမှကျွန်တော်တို့ထုတ်ပြန်ပေးသွားပါမယ်ဒီနေရာမှာတော့ကျွန်တော်အသေးစိတ်ပြောပြဖို့မရှိပါဘူးခင်ဗျကျေးဇူးတင်ပါတယ
်ဟုတ်ဟိုဥစားအဲ့ဒီချင်းပြည်နယ်တို့စကိုင်းတိုင်းတို့မှာဒီလက်နက်ကိုင်တွေနဲ့အဲသူတို့ဒေသခံကာကွယ်တပ်ဖွဲ့ဆိုပြီးဖွဲ့ထားတာတွေနဲ့ဖြစ်နေတဲ့အကြောင်းရောဘာခုနမေးတဲ့မေးခွန်းဖြေနိုင်မလားရှင
်ဆိုတော့ကျွန်တော်ခြုံငုံပြီးတော့ပြောရမယ်ဆိုလို့ရှိရင်ဗျနိုင်ငံတစ်ခုမှာကျွန်တော်တို့မြန်မာနိုင်ငံမှာပေါ့ဟာနိုင်ငံပြည်ငင်အေးချိုင်းနဲ့လုံခြုံရေးအတွက်အခုချိန်မှာကျွန်တော်တို့ကဒါတက်မလို့ကတောင်းအောင်အရှိဆုံးပဲ။ဟာဒီတိုင်းနိုင်ငံမှာဖြစ်နေတဲ့ဟာဟိုပုံမှန်တမေဥကြရာဇဝမှုတွေလောက်တောင်မှပဲဒါတိခံလို့မရဘူးဒါတွေကိုကျွန်တော်တို့ကဒါတွေကိုဖြည့်ချင်းပြီးတော့မှကျွန်တော်တို့လုတ်တင်လုတ်ထိုက်တဲ့နည်းတွေနဲ့လုတ်ဆောင်ပြီးတော့မှဒါနိုင်ငံပြည်ငင်အေးချိုင်းကိုလုတ်ဆောင်ရတာဖြစ်ပါတယ်။အခုလိုမျိုးဒီလက်နက်ဆွဲကန်ပြီးတော့လုတ်လာတဲ့ဆွဲကိစ္စတွေကတော့ဒါနိုင်ငံတစ်ခုအတွက်ပြည်ငင်အေးချိုင်းအတွက်ဒါတက်မလို့မှာတက်မလို့ရဲ့ဒါလက်နက်ကန်တက်ဖွဲ့ကြီးဖြစ်တဲ့ဒါတက်မလို့အနေနဲ့ဘလုံးမကိုကျွန်တော်တို့တိခံစရာအကြောင်းမရှိပါဘူးကျွန်တော်တို့အားအကြောင်းမလို့ဘယ်လိုမျိုးလုပ်ငန်းတွေတို့လုပ်ရက်တွေအကြံဖက်လုပ်ရက်တွေလက်နက်ဆွဲကင်တဲ့လုပ်ရက်တွေပေါ်လာတဲ့ဆိုလို့ရှိရင်ကျွန်တော်တို့တွေဒါတွေကိုဒါကျွန်တော်တို့လုတ်တင်လုတ်ထိုက်တဲ့နီလန်အားလုံးအသုံးပြုပြီးတော့မှကျွန်တော်တို့တွေဒါရှင်းလင်းဆောင်ရွက်သွားမှာဖြစ်ပါတယ်ဆိုတော့ကျွန်တော်ဖြေကြားလိုပါတယ်ခင်ဗျာကျေးဇူးတင်ပါတယ
်ဒီနေ့ပြုလုပ်တဲ့စစ်ကောင်စီသတင်းစာရှင်းလင်းပွဲကိုမတ်စုမြတ်မွန်အွန်လိုင်းကနေတဆင့်ဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်အခုတော့သခိုင်းတိုင်းကဏီဘက်ကအချင်းဒီအပါဝင်ဒီဒေသခံလက်နက်ကိုင်အဖွဲ့တွေရဲ့သဘောထားတွေကိုလည်းတင်ပြပေးကြပါတယ်စစ်ကောင်စီကိုစန့်ကျင်ပြီးလက်နက်ကိုင်တိုက်ခိုက်နေတဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကိုစစ်ကောင်စီဘက်ကတီးမခံပဲရှင်းလင်းဆောင်ရွက်သွားမယ်လို့ဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်ဒေသခံလက်နက်ကိုင်တွေဘက်ကလည်းဒီမိုကရေစီရသည့်အထိလက်နက်ဆွဲကင်တော်လှန်သွားမယ်လို့ပြောပါတယ်ဒီအကြောင်းပြည်စုံကတော့ရန်ကုန်ကလာတဲ့သတင်းကိုအခြေခံပြီးတော့ကိုငင်းညံ့ကပြောပြပေးမှာဖြစ်ပါတယ်ဗျာ
စကိုင်းတိုင်းနဲ့ချင်းပြည်နယ်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေဖွဲ့ပြီးစစ်ကောင်စီတပ်တွေကိုရရလက်နက်ဆွဲကင်တော်လှန်တိုက်ခိုက်နေတာတွေကိုရှင်းလင်းဆောင်ရွက်သွားမယ်လို့ဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာစစ်ကောင်စီဘက်ကပြောပါတယ်စစ်ကောင်စီသတင်းထုတ်ပြန်ရေးအဖွဲ့ကဗိုလ်မှူးကောင်းထက်ဆန်ကအခုလိုပြောသွားတာပါ
အခုလိုမျိုးဒီလက်နက်ဆွဲကင်ပြီးတော့လုလာတဲ့ဆွဲကိစ္စတွေကတော့ဒါနိုင်ငံတစ်ခုအတွက်ပြည်ငင်အေးချမ်းရေးအတွက်ဒါတပ်မတော်မှာတပ်မတော်ရဲ့ဒါလက်နက်ကင်တပ်ဖွဲ့ကြီးဖြစ်တဲ့ဒါတပ်မတော်အနေနဲ့ဘလုံးမကိုကျွန်တော်တို့တိခံစရာအကြောင်းမရှိပါဘူးကျွန်တော်တို့အားအကြောင်းမလို့ဒီလိုမျိုးလုပ်ငန်းတွေတို့လိုရက်တွေအကြံဖက်လိုရက်တွေလက်နဲ့ဆွဲကင်တဲ့လိုရက်တွေပေါ်လာတဲ့ဆိုလို့ရှိရင်ကျွန်တော်တို့တွေဒါတွေကိုဒါကျွန်တော်တို့လုတ်တင်လုတ်ထိုက်တဲ့နီလန်အားလုံးအသုံးပြုပြီးတော့မှကျွန်တော်တို့တွေဒါရှင်းလင်းဆောင်ရွက်သွားမှာဖြစ်ပါတယ်ဆိုတော့ကျွန်တော်ဖြေကြားလိုပါတယ
်မြန်မာနိုင်ငံမှာအာဏာသိမ်းပြီးနောက်ပိုင်းဆန္ဒထုတ်ဖော်တာတွေဖြစ်ခဲ့သလိုစစ်ကောင်စီဘက်ကလူပေါင်း900ကျော်တပ်ဖြတ်ခဲ့ပြီးအများအပြားကိုဖမ်းဆီးခဲ့ပြီးတဲ့နောက်မှာသခိုင်းတိုင်းနဲ့ချင်းပြည်နယ်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေဖွဲ့ပြီးစစ်ကောင်စီတပ်တွေကိုလက်နက်ကင်ပြန်လည်တိုက်ခိုက်လာကြတာပါစစ်ကောင်စီဘက်ကနယ်မြေရှင်းလင်းရေးတွေလှုပ်ဆောင်လာရင်လည်းပြန်လည်ခုခံပြီးဖက်ဒရယ်ဒီမိုကရေစီရတဲ့အထိစစ်ကောင်စီကိုဆက်လက်ဆန့်ကျင်သွားမယ်လို့ဒေသခံကာကွယ်ရေးအဖွဲ့မှပါဝင်သူတဦးက VOA ကိုအခုလိုပြောပါတယ်
ဟိုကျွန်တော်တို့ကတနင်္ဂနွေလုံးအနေနဲ့ပဲကျွန်တော်တို့ဒီစစ်ကောင်စီကိုကျွန်တော်တို့မလိုလားလို့မို့တော့အမှန်တရားကိုမြန်လို့လို့ကျွန်တော်တို့ဒေါ်လာကသူတို့ဘလောက်ပဲရှင်းရှင်းဒီကျွန်တော်တို့ရဲ့အမှန်တရားမြန်လို့မှုဟိုအမြင့်ကတော့ကြောက်ပြေသွားမှာမဟုတ်ဘူးအဲသူတို့ကရှင်းနေလာနေဆိုရင်ကျွန်တော်တို့ကတော့ကျွန်တော်တို့ရှိတဲ့လက်နက်နဲ့အတန်းနိုင်ဆုံးကာကွယ်မယ်ဟိုကျွန်တော်တို့လူချင်းနဲ့စစ်မှန်ပြီးသွားတဲ့ Federal Democracy မရမချင်းကျွန်တော်တို့တိုက်ပွဲဝင်တော့မှဖြစ်ပါတယ်
တရင်းစာရှင်းလင်းပွဲလုပ်နေတဲ့တစ်ချိန်တည်းမှာပဲဒီနေ့မနက်ပိုင်းမှာစကိုင်းတိုင်းကဏီမြို့အနီးကတမင်ကြံရွာမှာစစ်ကောင်စီတပ်တွေနဲ့ဒေသခံရွာသားတွေပြစ်ခတ်တာတွေဖြစ်ပွားခဲ့ပြီးစစ်ကောင်စီဘက်ကဗိုလ်မှူးတဦးအပါအဝင်10ဦးခန့်တေဆုံးခဲ့ပြီးအများအပြားဒဏ်ရာရရှိခဲ့ပါတယ်ဒေသခံကာကွယ်ရေးအဖွဲ့ဘက်ကလည်း2ဦးတေဆုံးခဲ့ပါတယ်ဒီအချိန်နေနဲ့ပတ်သက်လို့ဒေသခံကာကွယ်ရေးအဖွဲ့ဝင်တဦးက
ဒီနေ့ကတော့ကျွန်တော်တို့ကဏီမြို့နယ်တမင်ကြံကြီးရွာအနီးမှာဖြစ်ပွားတဲ့တိုက်ပွဲကသူတို့ဘက်ကကျွန်တော်တို့10ယောက်ကြားတယ်ကျွန်တော်ဒီဘက်က2ယောက်ကြားတယ်။အဲသူတို့ကြားတဲ့တိုင်မှာတော့ကျွန်တော်ဘုံမူအစ်စ်တန့်စင်ဘုံမူတန့်စင်ဘုံမူတန့်စင်ဟုတ်ကဲ့ကြာသူပါဝင်10ဦးကြားတယ်။ဒီရိုက်တိုင်ရန်ရန်ကတော့10ဦးဝင်နေလို့ရှိတာ။ဒီလူဘက်ကကျွန်တော်တို့2ယောက်ကြားတယ်ကြာ
။စစ်ကောင်စီအနေနဲ့လက်နက်ကင်ဆန့်ကျင်နေတဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကိုရှင်းလင်းမယ်လို့ပြောဆိုထားသလိုလက်နက်မဲ့တဲ့ကျေးရွာတွေမှာလည်းဒေသခံတွေကိုပြစ်ခတ်တပ်ဖြတ်တာတွေလုပ်နေပါတယ်။မေလ9ရက်မနက်အစောပိုင်းမှာပဲမြင်းညံမြို့နယ်တမိုင်သာကွာဝေးတဲ့လယ်တိတ်ရွာမှာစစ်ကောင်စီတည်င်းပေးနေအိမ်ကိုလူတစုကလက်လုံမိုင်းနဲ့ပြစ်ခတ်ထွက်ပြေးသွားပြီးတဲ့နောက်ပိုင်းစစ်တပ်ကကျေးရွာကိုရောက်လာပြီးပြစ်ခတ်ကြတာကြောင့်15နှစ်အရွယ်ကလေးတဦးသေဆုံးခဲ့တယ်လို့ကျေးရွာသား3ဦးကိုလည်းဖမ်းဆီးသွားပါတယ်။ဒီအချိန်နဲ့ပတ်သက်လို့ဒေသခံရွာသား2ဦးကအခုလိုပြောပါဗျ။ဟိုကဒီန
ေ့မနက်ဖြစ်စရာလေကျွန်တော်မနက်9:00ဆိုပြီးတော့ရွာရဲ့ဒီလက်တိတ်ရွာရဲ့ဒလန်အိမ်ကိုကျေဖွေရမှာဘယ်ရမှာလဲမသိတခြားအနေတခြားဟာနေပြီးတော့လာပြီးတော့ပေါက်ဆွဲမှုလာလို့ပါပေါက်ဆွဲမှုလာလို့တော့ကြာတယ်ဒီပေါက်ဆွဲမှုလုပ်ပြီးတော့ပြန်ဒီလိုတော့ဖတ်ကြည့်ရပါတော့ပေါက်ဆွဲမှုလုပ်ပြီးတော့ဟောကွာတလန်းစစ်သားလန်းပေါ်ပြီးတော့ဝစစ်တပ်ကလာပြီးတော့ကြွားမှာကောင်းငါးစီးကြောင်းနဲ့လာပြီးတော့ကြွားလာစစ်ရင်းစီးရပေါ့ပြီးတော့ဟူလျှောက်ဝင်ဒီလျှောက်ဝင်ဝင်ပြီးတော့ဟိုလုံးရောက်လုံးရောက်လည်းဖမ်းသွားတယ်ကျန်ပြီးတဲ့ဒီကလေးကလည်းသူကဒီတန်းတော့ခံသွားတာကိုနောက်ကနေကနေပြလိုက်။ဘာမှမလုပ်ဘူးကြောသူတော့ခံသွားနေတာကလေးကခမအွာလေး15နှစ်လောက်ရှိသေးတယ်။စစ်သားမြင်တော့လက်ကြီးတော့ပြီးတာပေါ့။ပြီးတော့နောက်ကနေကျမပြန်ပြလိုက
်။ဆေးအာနာတိမ့်ပြီးတဲ့နောက်ပိုင်းငင်းညမ်းစွာဆန္ဒပြကြပေမဲ့လည်းနောက်ပိုင်းမှာကြေးရွာတွေကိုဝင်ရောက်ဖမ်းဆီးတာတွေဆန္ဒပြပြည်သူတွေကိုပြစ်ခတ်ဖမ်းဆီးတာတွေလုပ်ခဲ့တဲ့အတွက်ကြောင့်ချင်းပြည်နယ်နဲ့စကိုင်းတိုင်းတို့မှာလက်နက်ဆွဲကင်ပြီးစစ်ကောင်စီကိုတော်လှန်နေကြတာပါခင်ဗျာ။
ကိုငင်းညံပြောသားတာဖြစ်ပါတယ်အခုတခါတော့ချင်းပြည်နယ်မင်းတပ်မျိုးဘက်ကအခြေအနေကိုလည်းကြည့်အောင်ပါချင်းပြည်နယ်မင်းတပ်မျိုးမှာဒေသခံလုံခြုံရေးအဖွဲ့တွေနဲ့စစ်တပ်ကြားနှိမ့်နှိုင်းသဘောတူညီမှုအရစစ်တပ်ရဲ့စစ်ကြောင်းတွေကိုမင်းတပ်မျိုးကိုဖျက်သွားဖို့ခွင့်ပြုလိုက်ပါတယ်တပ်တွေဆက်လက်ဖမ်းထားတဲ့ဒီဒေသခံကာကွယ်ရေးအဖွဲ့တွေကလူငယ်6ယောက်ပြန်လွတ်ရေးကိုလည်းဆက်လက်နှိမ့်နှိုင်းနေကြဆဲဖြစ်ပါတယ်ချင်းပြည်နယ်ဟာကားမျိုးနယ်မှာတော့မေလ6ရက်နေ့ကကြတော်ရင်းနေ့ကဒီဖမ်းဆီးခံခဲ့ရတဲ့ရွာသား12ယောက်ထဲက10ယောက်ပြန်လွတ်လာပြီမဲ့2ယောက်တော့မလွတ်သေးဘူးလို့ဒေသခံတွေကပြောပါရယ်အခုလိုချင်းပြည်နယ်ဘက်ကအခြေအနေတွေကိုတော့ VN သတင်းတောက်နိုင်ကွင်းကပြောပြပေးမှာဖြစ်ပါရယ်ဗျာ
ချင်းပြည်နယ်မင်းတမ်းမြို့ဘက်မှာနာကဆစစ်ကောင်စီတပ်တွေနဲ့ဒေသကာကွယ်ရေးဖွဲ့ထားတဲ့လက်နက်ကန်ဖွဲ့တွေကြားပြီးခဲ့တဲ့သတင်းပတ်တွေကတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပြီးနောက်စစ်တပ်နဲ့ဒေသခံတွေဆွေးနွေးညှိနှိုင်းမှုတွေလှုပ်ဆောင်နေတာမှာဒီနေ့တော့စစ်တပ်ရင်နန်းတွေကိုဒေသခံတွေကမင်းတမ်းမြို့ကိုဖျက်ကျော်ခွင့်ပေးလိုက်ပါရယ်တကဖန်စီထားတဲ့ကာကွယ်ရေးတပ်ဖွဲ့ဝင်လူငယ်တွေကိုပြန်လှည့်ပေးရပါဝင်ဒေသခံတွေရဲ့တောင်းဆိုချက်တွေကိုဆွေးနွေးညှိနှိုင်းနေကြတာမှာအခုလိုတပ်တွေဖြတ်သွားခွင့်ပြုဖို့သဘောတူခဲ့တာဖြစ်တယ်လို့ကာကွယ်ရေးတပ်ဖွဲ့ဝင်လူကပြောပါတယ
်ဒီနေ့တပ်သားကမြင်းတပ်မျိုးကိုဖြတ်သွားတယ်ဒီနေ့ဖြတ်သွားတယ်လို့ပြောတာပဲသူကအဲမြင်းတပ်ကျော်သွားပြီသူကာကွယ်ရေးတပ်တွေတက်ကတော့သူစောင့်ကြည့်တာပေါ့သူတို့သဘောတူထားတဲ့အချက်တွေနဲ့ညီညီကြည့်နေတာ
ဆက်လက်ဖမ်းဆီးခံထားရတဲ့လူငယ်တွေပြန်လွတ်လာရေးအခုလိုညှိနှိုင်းခဲ့တာဖြစ်တယ်လို့ပြောပါရတယ်။အဲ့ဒီကိစ္စကိုဆက်ပြီးတော့ဆွေးနွေးသွားမှာဖြစ်ပါတယ်
။လက်မလွတ်လာသေးဘူး။အလုံးက6ရက်သူတို့ကိုဆက်တိုက်ခွင့်ပြုပြီးမှပြန်လွတ်ပြီးမယ်။ဆက်လက်ပြန်ကြည့်မယ်ဆိုပြီးတော့ပြန်ဆွေးနွေးကြမယ်အဲ့လိုမျိုး
။ချင်းမင်းတဲ့ကမင်းတပ်ဟာခါနဲ့မတူပီမျိုးတွေမှာစစ်အာဏာသိမ်းမှုစန့်ကျင်နေကြတဲ့ဒေသခံတွေကကိုယ်တည်တခုခံကာကွယ်နိုင်ဖို့ကာကွယ်ရေးတပ်ဖွဲ့တွေဖွဲ့ပြီးစစ်တပ်နဲ့အပြန်အလှန်ပြစ်ခတ်တိုက်ခတ်မှုတွေဖြစ်ခဲ့တာပါ။တဖက်ကလည်းရွာသားတွေကိုဖမ်းဆီးမှုတွေရှိနေပါတယ်။မေလ6ရက်နေ့ကဟာကာမြို့အနားကနေရလုံကျေးရွာမှာစစ်တပ်ကရွာသား12ယောက်ကိုဖမ်းဆီးသွားတယ်လို့သူတို့ပိုင်တဲ့ငွေကြေးတွေကသိမ်းဆည်းသွားတယ်လို့ဟာကာမြို့ခံတို့ကပြောပါတယ်။
မမေရမမက်ကပြဟုတ်ဖန်ခံရတဲ့ကြောင်းတော့မသိဘူးမေးစရာရှိလို့ဆိုမှခါခါမျိုးတစ်ဖက်ကရက်ကွက်ကလူတွေဖန်သွားပါတော့အလုံးပေါင်းက12ယောက်လောက်ရှိတယ်အလုံးပေါင်း12ယောက်ဖန်ခံရပြီးတော့မနေ့ည10ယောက်ပြန်ဖြစ်တယ်ဗျကျန်တဲ့လူ2ယောက်ကကျေမဖြစ်သေးဘူးပေါ့နော်ကျေမေးစရာကြံပြီးရယ်ဆိုမှပြောဖို့မဖြစ်သေးဘူးပေါ့အဆန်ဆက်ကျင်းရယ်ပြီးတော့ချင်းဝက်ဝက်ဆိုင်ဒီကဝက်ဆောင်ထည့်ထားတဲ့တက်တာ3လုံးရယ်အဆန်ဆက်ကျင်းရယ်ပါသွားကြ
လက်ရှိဟာကမြို့မှာဖမ်းခံထားရလို့60ကျော်ရှိနေပြီ။တမတော်ပြူကွဲအောင်လှုပ်ဆော်လှုပ်ဆောင်မှုပုံမှန်905ကနဲ့အမှုဖွဲ့ခံရသူတွေအများကြီးရှိနေပါတယ်။ဒီအဖမ်းဆီးခံရသူတွေကိုမေလ2ရက်နေ့နောက်ဆုံးသားပြန်လှုပ်ပေးဖို့ချင်းပြည်တွကာကွယ်ရေးတပ်ဖွဲ့တွေကနေစစ်ကောင်စီကိုတောင်းဆိုခဲ့ပေမဲ့မလှုပ်ပေးတဲ့အတွက်မေလ2ရက်နေ့ကနေ4ရက်နေ့ထိဟာကမြို့တွင်မြန်မာတပ်ကင်းစခန်းကိုဒေသခံကာကွယ်ရေးတပ်ဖွဲ့က3ရက်ဆက်တိုက်ပြစ်ခတ်တိုက်ခိုက်ခဲ့တာပါ။ဒီထိုက်ခိုက်မှုမှာစစ်ကောင်စီတပ်ဘက်ကကူးကြဆုံးပြီးအများပြားတန်ရာရရှိခဲ့တယ်လို့ချင်းဒီတာကာကွယ်ရေးတပ် CDF ဘက်ကထုတ်ပြန်ခဲ့ပေမဲ့ VOA အနေနဲ့တိကျသိမပြုနိုင်သေးပါဘူး။အလားတူမတူပီမြို့မှာလည်းဧပြီလဇန်ကနေမေလသိစစ်အာဏာရှင်စန့်ကျင်ရေးသပိတ်မှောက်ဆန္ဒပြလို့ကြောင်းတားလူငယ်တွေနဲ့ပရဟိတဝန်ထမ်း9ဦးဖမ်းဆီးခံထားရပါတယ်။သူတို့တွေကိုဒီနေ့ခုနှစ်ရက်နေ့မှာတရားရုံးတင်ဖို့ရှိတယ်ဆိုပေမဲ့မတင်ဖြစ်သေးဘူးလို့မြို့ခံလူကပြောပါတယ်။
အခုလိုလိုတေကို9ရောက်လာပေါ်ပါလေကျောင်းသားရေဒီနေ့ဟိုရုံချင်းရှိရယ်ခုကမလုပ်ဖြစ်တာလားမသိတရားစီရင်ခီးနေနေလို့ပြောတယ်သူတို့ပြောတာ905ခါရှိလို့ပြောတ
ယ်မသူပြီးမြို့မီမြို့ဖတွေနဲ့ပါတာရေးကောင်းဆောင်တွေကဖန်စီခံတက်ကလို့ကျောင်းသားတွေပြန်လဲလွတ်မြောက်လာဖို့အတွက်မြို့နယ်အဆင့်ထိစာတင်တောင်းဆိုမှုတွေရှိနေပေမဲ့လွတ်မလာကြသေးပါဘူးစစ်တပ်ကနေအယတားဆိုရလက်ကအာဏာသိမ်းယူခဲ့တဲ့ပုံမှာချင်းမြင့်တဲ့ဘက်မှာပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ပြီးအစူရပြည့်မင်းတပ်နဲ့ဟာကမြို့တွေမှာလက်နက်ကန်စန့်ကျင်ခုခံတော်လှန်လာတဲ့အထိဖြစ်လာတာဖြစ်ပါတယ်ခင်ဗျာ
ဒီသတင်းတော့နိုင်ကိုရင်ပြပြသွားတာဖြစ်ပါတယ်အခုတစ်ခါတော့ကချင်ပြည်နယ်ဘက်ကတိုက်ပွဲအခြေအနေကိုကြည့်အောင်ပါကချင်ပြည်နယ်မိုးမောင်းမြို့နယ်အတွင်းမှာစစ်ကောင်စီတပ်နဲ့ KIA ကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးတော့တိုက်ပွဲဖြစ်ရာဒီမြို့တစ်ကုံလော်စီးရဆတဲ့ကြေးရွာတွေကဒေသခံတွေဟာစစ်ဘေးလွတ်ရာကိုတိမ်းရှောင်နေရတာကြောင့်သူတို့စိုက်ပျိုးထားတဲ့ထောင်နဲ့ချီတဲ့မြေပဲစိုက်ခင်းတွေပျက်စီးဆုံးရှုံးမဲ့အခြေအနေရှိနေပါတယ်ရန်ကုန်ကလာတဲ့စစ်ရှောင်တွေရဲ့အခက်အခဲသတင်းကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ခင်ဗျာ
မိုးမောင်မြို့နယ်မြို့သစ်ကုံလော်စီဟအနီးကစလောင်းကုန်းတိုက်ပွဲဟာဒီနေ့14ရက်အထိကြာမြင့်လာနေပြီးတိုက်ပွဲဖြစ်ပွားရာကိုဗမော်မိုးမောင်ဘက်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်နေသလိုလေကြောင်းကနေလည်း3-4ချိန်မကတိုက်ခိုက်နေကြောင်းဒေသခံတွေကပြောပါတယ်တိုက်ပွဲဖြစ်ပွားရာဒေသတွင်းကရှမ်းနဲ့ကချင်ရွာသားတွေဟာဗမော်မိုးမောင်မြို့တွေအပြင်မန်နောင်နဲ့တခြားရွာကြီးတွေကိုထွက်ပြေးတင်းရှောင်နေကြရတာကြောင့်သူတို့စိုက်ပျိုးထားတဲ့တိဏ္ဍာန်တွေကိုမရိပ်သိမ်းနိုင်ပဲရှိနေပါတယ်။စစ်ပြေဒုက္ခတွေကိုကူညီနေသူတူဦးကတော့ပျက်စီးဆုံးရှုံးရမဲ့တိဏ္ဍာန်တွေဟာဧကထောင်ထဲချီရှိနေတယ်လို့ VOA ကိုအခုလိုပြောပြပါတယ်
။ကျွန်တော်ဒီမြို့တိကုံရောဘက်မှာအခုလက်ရှိဒီစိုက်ပျိုးပြီးသားဒါရိပ်သိမ်းဖို့အချိန်ရောက်နေပြီဘောနော်အချိန်ကျနေရပြီပဲလို့ပြောင်းလို့ PTD လို့နောက်ဒီပဲပုံတို့အဲ့လောက်နေဧကထောင်ထဲချီပြီးတော့မှအခုကဒါမရိပ်သိမ်းနိုင်တယ်ရိပ်သိမ်းရမယ်ဖြစ်နေရပါ
အနည်းဆုံးကြေးရွာ7ရွာလောက်ကစစ်ဆောင်4000လောက်တိမ်းဆောင်နေရကြောင်းတိုက်ပွဲပြင်းထန်လာတာနဲ့အမျှနေ့စဉ်ဆိုသလိုစစ်ဆောင်ဥယျာဉ်လည်းတိုးများလာနေကြောင်းပြောပါတယ်စီဟတ်ရွာကနေမိုးဖိန်ကြေးရွာစတင်ကြောင်းမှာခေလုံးနေသူတူကတော့စိုက်ပျိုးထားတာတွေရိတ်သိမ်းနိုင်ဖို့စစ်ရဆဲစီလိုကြောင်းပြောပါတယ
်ဟုတ်ကဲ့စစ်ဆောင်နေရတဲ့အခြေအနေဆိုတော့ဟိုဖြစ်နေလို့ရှိရင်တော့လက်ကစလုံးပေါ့အစ်ခိုက်ရဲ့သေးသေးပြီးမှပေါ့နော်ကျွန်တော်တို့တွေကိုအဲ့ဒါလေးတိမ်းခွင့်ပေးတော့ပူကောင်းတော့ပေါ့နော်ဟိုကမြေတဲတိမ်းတဲ့အချိန်ရောက်နေပြီခင်ဗျာတချို့ဆိုရင်တော့ဟိုနည်းနည်းပွားတော့မှဟိုပြက်ပြီးပြီးသားတော့မှဖြစ်နေတယ်အခုကဟောပေါ့အချိန်ညို့နေတဲ့ပုံစံဖြစ်နေတာပေါ့ကျွန်တော်စိုက်ထားတဲ့ဤကတော့ကျွန်တော်ရွာကြီးတွေကိုအနည်းဆုံးတော့ဤကလေးရာတော့စိုက်ထားတာပေါ့နော်ဒီရွာလေးနဲ့ချုပ်ပြီးမှပေါ့နော်ကိုပြစ်နိုင်ကြီးလည်းဖြစ်တဲ့အတွက်ကျွန်တော်တို့လည်းတရုတ်ပြည်လည်းတွားလို့မရပါလည်းမရဆိုတော့ဆက်ပြေးကြီးကိုပဲအဓိကသူးပြီးမှစိုက်ပြီးကြတာပေါ့
တိုက်ပွဲဖြစ်ပွားရတဲ့အနည်းငယ်လမ်းနဲ့ကြေးရွာတချို့ကတော့ပုံးရှောင်ပြီးမှမြေဘဲနှုတ်နေရကြောင်းပြောပါတယ်စစ်ဆောင်ကချင်းရွာသားတွေကတော့အိမ်မွေးတရိတ်ဆန်တွေပါဆုံရှင်ရမယ့်အခြေအနေရှိကြောင်းကချင်းစစ်ဆောင်တွေကိုကူညီဆောင်ရွက်ပေးနေသူတို့ကပြောပါတယ
်ဖီးရဲမြေဘဲပြီးလို့ချင်းကျွဲသွားတရိတ်ဆန်တွေပေါ့ကျဲဝက်ဒီဆိုတဲ့ဒီတိုင်းပဲပစ်ထားခဲ့ရတဲ့ဟာတွေအများကြီးရှိရပါတယ်ရွာမှာဆိုတိတယ်တဲ့အိမ်တိုင်းကရှိကြတာပဲနော်တချို့ဟာတွေနွားဆိုရင်ရာချီပြီးရှိတဲ့လူတွေလည်းရှိရတယ်အဲ့ဒါတွေကကြံရမနာမရမတော့မရှိဘူးပေါ့နော်ဆရာဒီတိုင်းပဲထားခဲ့ရတာပေါ့
စီရီလလာတုံတက်သူတွေကတော့ KIA ကတင်ယူထားတဲ့အလောဘွန်စခန်းဟာဗမော်မြစ်ကြီးနားလမ်းကိုထိမ့်ချုပ်ထားတဲ့အရေးပါတဲ့ဗျူဟာမြောက်နေရာဖြစ်တာကြောင့်နှစ်ဖက်စလုံးကအလျှော့ပေးမဲ့အခြေအနေမရှိဘဲစစ်ပွဲကရှေ့ကျနိုင်ကြောင်းတုံတက်ထားပါတယ် ဒီရပိုင်းအတွင်းမှာတော့ကချင်ပြည်နယ်အင်ဂျန်ယန်ဝိုင်းမော်မန်စီနဲ့ရွှေကူဘက်တွေမှာလည်းနှစ်ဖက်အကြတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်မုံမော်မြို့နယ်အတွင်းတိုက်ပွဲတွေကတော့အပြင်းထန်ဆုံးဖြစ်ပြီးလေကြောင်းကနေ့စဉ်တိုက်ခိုက်နေသလိုဒီလ3ရက်နေ့ကလည်းကေကတပ်မတော်ရဟယင်တစည်းကိုပစ်ချခဲ့ပါတယ်ဒီကနေ့စစ်ကောင်စီရဲ့သတင်းသာရှင်းလင်းပွဲမှာတော့ရဟယင်အပြစ်ခံရတာကြောင့်တပ်မတော်အရာရှိ3ဦးအသက်ဆုံးရှုံးခဲ့ကြောင်းထည့်သွင်းဖြေကြားခဲ့ပါတယ်ခင်ဗျာ
KIA နဲ့စစ်ကောင်စီတပ်တွေကြားဒီနေ့တိုက်ပွဲအခြေအနေကိုကိုဇော်ဝင်းလိုင်းပြောပြသွားတာဖြစ်ပါတယ်အခုတစ်ခါတော့ရန်ကုန်ပါဝင်နိုင်ငံတော်ဝန်ကဆန္ဒပြပွဲအခြေအနေတွေကိုပြောပြကြပါတယ်ဆီယနာသိန်းအုပ်ချုပ်မှုကိုစတင်တဲ့ဒီနေ့ဆန္ဒပြပွဲတွေကရန်ကုန်မြို့မှာတော့ဆန္ဒပြသူတို့ချို့ဖမ်းခံခဲ့ရပါတယ်ဒီနိုင်ငံနယ်စပ်မူဆယ်မြို့မှာတော့ဆိုင်ကယ်စီးဆန္ဒပြတဲ့သူတွေကနယ်စပ်ဂိတ်တချို့ထိသွားပြီးတော့ဟွန်းတွေတီးပြီးတော့ဆန္ဒပြခဲ့ကြပါတယ်ခုလိုနေရာဆောင်ကဆရာနာရှင်စန့်ကြည်ဆန္ဒပြပွဲတွေအကြောင်းကိုတော့ရန်ကုန်ကလာတဲ့သတင်းကိုအခြေခံပြီးတော့မတ်စုမုံကတင်ပြပေးမှာဖြစ်ပါတယ်ဗျာ
ရန်ကုန်မြို့မှာလုံခြုံရေးတွေတင်းကျပ်ထားတဲ့ခြားကပဲတာမွေမြို့နယ်ထဲမှာတော့ဆန္ဒပြလူငယ်100လောက်ရှိတဲ့အဖွဲ့ကလျှက်တစ်ပြက်ဆန္ဒပြပွဲကိုမနက်ပိုင်းတုန်းကလုပ်ခဲ့ကြပါတယ်တာမွေဇေနာကနေစပြီးတော့10မိနစ်လောက်ပြေးလွှာကျွေးကြော်ခြိတက်ခဲ့ကြတာပါလမ်းပေါ်မှာသွားလာနေတဲ့ရင်းတွေဘတ်စကားတွေဘောကခီးတယ်တွေကလည်းလက်သုံးချောင်းထောင်ပြီးတော့ဆန္ဒပြတဲ့သူတွေကိုအားပေးထောက်ခံကြောင်းပြသခဲ့ကြပါတယ်အဲ့ဒီဆန္ဒပြပွဲလူစုခွဲလိုက်ပြီးတဲ့နောက်မှာတော့ဆန္ဒပြလူငယ်တချို့ဖမ်းဆီးခံခဲ့ရပါတယ်။အခြေအနေကိုတော့တာမွေသပိတ်မှဥဆောင်ပါဝင်ခဲ့တဲ့လူငယ်တဦးက VOA ကိုပြောပြပါဗျ။
ဒီရပိုင်းကလည်းရန်ကုန်မြို့ထဲမှာလည်းခဏခဏပုံပေါက်တာတော့ဖြစ်နေရတယ်ပါပဲ။အဲ့တော့ဒီလိုလုံခြုံရေးတင်းကျပ်နေတဲ့အခြေအနေမျိုးနဲ့တွေ့ရတော့ကျွန်တော်တို့မှန်းထားတဲ့အခြေအနေလောက်တော့မရခဲ့ဘူးပေါ့နော်မရခဲ့ဘူးနဲ့ကျွန်တော်လူစုပြန်ခွဲလိုက်ရတယ်အဲ့ဒီလူစုပြန်ခွဲတဲ့အချိန်မှာတချို့လူငယ်တွေကရဲတွေမလာတော့သေးဘူးဖြစ်ပြီးတော့အယောက်30လောက်ပြန်စုပြီးတော့ခွဲပြီးွားရမှာပြန်ထွက်လာတဲ့လူငယ်တစုတော့ရှိတယ်အဲ့ဒီလူငယ်တစုတွေက10ယောက်ပတ်ဝန်းကျင်လောက်တော့ဖမ်းခံလိုက်ရတယ်သူကျွန်တော်တို့ကြားလိုက်တယ်ပေါ့နော်ဒါပေမဲ့ကျွန်တော်တည်တည်ချာချာမမြင်လိုက်ဘူးခင်ဗျာတော့အောင်မြင်တော့ပြီးွားတယ်နည်းနည်းတော့အထီးရှားများတာပေါ့အဲ့လိုရှိပါလေဗျာ
အလားတူပဲတောင်းကလာတာကေတာနဲ့မယန်းကုန်းမြို့နယ်ကလူငယ်တွေကလည်းကားလန်းတွေပေါ်ထွက်လာပြီးတော့ပျောက်ကြားတပိတ်လျှက်တပြက်တပိတ်တွေကိုခက်မြန်မြန်လုခဲ့ကြပါတယ်ဆီယနာသိမ်းမှုကိုစန့်ကျင်တဲ့မူဆယ်မြို့ပတ်မှာလဲတရုတ်မြန်မာနယ်စပ်ဂိတ်ဒီနာအထိသွားပြီးတော့ဆန္ဒပြခဲ့ကြပါတယ်။မူဆယ်မြို့ကနယ်စပ်ဂိတ်ဒီဖြစ်တဲ့နန်းတော်ဂိတ်မန်ဝင်းဂိတ်ဒီနာအထိဆိုင်ကယ်နဲ့ဆန္ဒပြသူတွေကဆိုင်ကယ်ဟွန်းတွေကိုတီးလက်သုံးချောင်းထောင်ပြီးဆန္ဒပြခဲ့ကြတဲ့အတွက်တရုတ်ဘက်ခြမ်းကတရုတ်လုံခြုံရေးရဲတွေကအသင့်နေရာယူထားတယ်လို့ဆန္ဒပြပွဲမှာပါဝင်တဲ့ Generation Z လူငယ်တဦးကပြောပြပါဗျာ။ဒီဆိုင
်ကယ်တပိတ်နဲ့တွားတဲ့ခင်ဗျာလူဦးရေကတော့50ဝန်းကျင်လောက်ရှိရမှာ။ကျွန်တော်တို့ဟိုကနေအမျိုးပတ်လာရတယ်ကျွန်တော်တို့မန်ဝင်းဘောက်ကိုတော့အလဲဘောက်ကိုတွားတယ်ပြီးရင်ကျွန်တော်တို့မန်ဝင်းဘောက်ကိုတွားတယ်တရုတ်ကိုဆန္ဒပြတာပေါ့နော်တရုတ်ဘက်မှာဒီမှာဟိုးနေတီးပြီးတော့ကျွန်တော်တို့ဒီမှာဆန္ဒပြရခင်ဗျာလက်သုံးချောင်းစီထောင်ပြီးတော့လေကျွန်တော်တို့တွားတဲ့အချိန်ဟိုးနေတီးတဲ့အချိန်မှာတော့သူတို့တွေလုံခြုံရေးတွေနဲ့သူတို့တွေကအကုန်လုံးတော့ပြန်လာရတယ်ခင်ဗျာသူတို့အပေါက်တွေမှာသူတို့အဲ့လိုမျိုးပြန်ပြီးတော့သူတို့နေရာယူထားတာပေါ့နော်အစ်တင်နေရာယူထားတဲ့ပုံစံမျိုးတော့ရှိတယ်ခင်ဗျာတရုတ်ရေးတွေခင်ဗျာအမကျွန်တော်တို့ပြောမှဆိုနေသားဆောင်ရေးပုံစံမျိုးတွေအမတရုတ်ဘက်ကအဲ့ဒီပြရတော့မရှိဘူးခင်ဗျာ။ဟုတ်ကဲ့ပါခင်ဗျာ။သူတို့ဘက်ကသူတို့လုံခြုံရေးယူဆိုင်တဲ့ပုံမျိုးပါပဲခင်ဗျာ
။တရုတ်နိုင်ငံယူနန်နယ်ဘက်မှာတော့ကိုဗစ်ကပ်ရောဂါကူးစက်မှုကြောင့်အဲ့ဒီတရုတ်မြန်မာနယ်စပ်ဂိတ်တွေကိုပိတ်ထားတာပါ။ကချင်ပြည်နယ်ဖားကတ်မြို့နယ်မှာလည်းအမျိုးသားညီညွတ်ရေး NUG အစိုးရကိုထောက်ခံကြောင်းနဲ့ဆရာနာရှင်ကိုစန့်ကျင်ကြောင်းဆန္ဒပြရာနဲ့ချီတဲ့ပြည်သူတွေဟာလမ်းမတွေပေါ်ထွက်ပြီးလှည့်လည်ဆန္ဒပြခဲ့ကြပါတယ်။
ဒီစကြောင်းနေ3 4ကြောင်းဆက်တယ်ပေါ့နော်။ဟိုဟာလုံချင်းတပိတ်စကြောင်းဆက်တယ်ဖာကန်တပိတ်စကြောင်းဆက်တယ်စိုင်းတောင်ဆက်တယ်ပေါ့နော်။ဟုတ်တယ် NG ဆိုရထောက်ခံကြောင်းပေါ့နော်။လက်ရှိဆက်မှရှင်းပြဆုံးရကြဆုံးရရောပေါ့။အင်းအားတော့လုံချင်းစကြောင်းက200ကျော်ရှိတယ်။ဖာကန်စကြောင်းက300နဲ့500ကျားမှရှိတယ်ပေါ့နော်။စုစုစကြောင်းကလည်း200ဝန်းကျင်လောက်ရှိမှာပေါ့။
စကိုင်းတိုင်းကလေးမျိုးတနင်္လာရီတိုင်းဒဝယ်မျိုးတွေမှာလည်းစိုင်ကယ်တပိတ်လမ်းလျှောက်တပိတ်ပျောက်ကြားတပိတ်တွေဆက်ပြီးရှိပါတယ်မန္တလေးမိထီလာဘိတ်စားတဲ့မျိုးတွေမှာလည်းအလားတူဆန္ဒပြပွဲတွေဆက်လုပ်နေပါတယ်နမောက်ပြင်မနာမော်လမြိုင်ပသိမ်မျိုးတွေမှာတော့ရွာတွင်တပိတ်အာယုံဦးတပိတ်စီးစာတပိတ်စားတဲ့ပုံစံမျိုးစုံနဲ့တပိတ်တွေဆင်နွှဲပြီးတော့ဆရာနာရှင်စန့်ကျင်ကြောင်းနဲ့စစ်ကြုံပညာရေးကိုအလိုမရှိကြောင်းစိုင်းဘုတ်တွေကင်ဆောင်ပြီးဆန္ဒပြခဲ့ကြပါတယ်ရှင်
ရန်ကုန်ပါဝင်နိုင်ငံတော်ကဆန္ဒပြပွဲနောက်ဆုံးအခြေအနေတွေကိုမတ်စုမွန်ပြောပြသွားတာပါအခုတစ်ခါတော့ကြောင်းပြန်ဖွင့်ဖို့လုပ်နေတာနဲ့ပတ်သက်ပြီးတော့သဘောထားတွေဘယ်လိုရှိလဲဆိုတာကိုကြည့်အောင်ပါကြောင်းခင်ပြန်ဖွင့်တော့မဲ့အခြေခံပညာကြောင်းတွေမှာကြောင်းသားတွေကြောင်းပြန်တက်ကြဖို့နဲ့ဆရာဆရာမတွေစာပြန်တင်ကြဖို့အာနာသိန်း အုပ်ချုပ်နေတဲ့ဒီနာဆာကစစ်ကောင်စီကတိုက်တွန်းလိုက်ပါတယ်မိဘတွေအနေနဲ့ကလေးတွေကြောင်းပြန်အကြဖို့ဆရာဆရာမတွေအလုပ်ပြန်ဝင်ကြဖို့ဒီနေ့လောက်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားတာပါဆရာနာသိမှုစန့်ကျင်တဲ့ဆရာဆရာမတွေနဲ့ကျောင်းသားတွေကတော့ကျောင်းမတက်ပဲဆန္ဒပြသွားမယ်လို့ပြောနေပါတယ်ဒီအချိန်နေနဲ့အခုရပိုင်းဖွင့်တဲ့ဆင်းမြင့်ပညာဒန်းတွေမှာကျောင်းတက်နေကြတဲ့အချိန်ဒီကျောင်းကိုတော့ရန်ကုန်ကလာတဲ့သတင်းကိုမခင်ဖြူတွေကပြောပြပေးမှာဖြစ်ပါတယ်ဗျာ
စီအုပ်ချုပ်ရေးကောင်စီကဒီကနေ့ online ကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဆရာဆရာမတွေနဲ့ကျောင်းသူကျောင်းသားတွေကျောင်းပြန်တက်ကြဖို့အလေးထားပြောသွားခဲ့ပါတယ်။မကြခင်မှာပြန်ဖွင့်မဲ့အခြေခံပညာကျောင်းတွေအတွက်ကလေးတွေကိုကြောင်းအပ်ကြဖို့မိဘတွေကို NASA ကကောင်စီသတင်းထုတ်ပြန်ရေးအဖွဲ့ကဗိုလ်မှူးကောင်ထက်ဆန်ကအခုလိုတိုက်တွန်းခဲ့ပါတယ်
။မိမိတို့ရဲ့အပြင်းများရဲ့ပညာရေးဆိုင်ရာနှင်နာမှုများမဖြစ်ဖို့အတွက်ကျောင်းဖွင့်ချိန်မှာကျောင်းအနှံ့ကြဖို့နဲ့ဒီဆရာဆရာမများဟာလည်းပညာသင်ကြားရေးလုပ်ငန်းတွေမှာဆက်လက်ပြီးမှလှုပ်ဆောင်ကြဖို့အတွက်လိုအပ်တဲ့အကြောင်းကိုကျွန်တော်ပြောကြားလိုပါတယ်။ကျွန်တော်တို့နားလေပါလေဒါဆရာဆရာမတို့အနေနဲ့လေကျွန်တော်တို့ဒီလုပ်ငန်းတွေဆောင်ရွက်တဲ့နေရာမှာအခက်အခဲတွေရှိမယ်ဆိုတာကျွန်တော်တို့သဘောပေါက်ပါတယ်ဒီအခက်အခဲတွေကြားရရနေပြီးတော့ပဲဒါကိုတပည့်သားမျိုးတွေပညာတက်စေဖို့ဆိုတော့ဒီအာဆီယခုနော်အနန္တောဆိုတော့ဒီဂိုအင်ကာရဲ့နဲ့အညီဒါပညာရေးခန္ဓာမှာဝင်ပြီးတော့ဆောင်ရွက်ပေးကြတဲ့ဆရာဆရာမတို့ကိုလည်းကျွန်တော်တို့ကနေပြီးတော့မှလေးစားအကုန်ပြီးအောင်ဒီနေရာကနေပြီးတော့မှမှတ်တမ်းတင်ပြောကြားလိုပါတယ်ခင်ဗျာ
ဆရာနာသိမှုကိုအကြမ်းမဖက်အာနာဖီဆန်တဲ့အနေနဲ့ကျောင်းမတက် CDM လှုပ်ရှားမှုလုပ်ကြဖို့စော်အုပ်မှုတွေရှိနေချိန်မှာစစ်ကောင်စီဘက်ကအခုလိုပြောဆိုခဲ့တာပါမေလ5ရက်နေ့ကပြန်ဖွင့်ခဲ့တဲ့တက္ကသိုလ်ဒီဂရီကောလိပ်တွေမှာမဟာဒန်းနဲ့နောက်ဆုံးနှစ်အတန်းတွေမှာတော့ကျောင်းထက်သူအရင်ကထက်စာရင်နှဲသွားတယ်လို့ကျောင်းတက်နေကြတဲ့သူတွေကပြောပါတယ်ပွဲရဖို့လက်တကန်းအလိုမှာရှိနေပေမဲ့ကျောင်းမတက်ဖို့ကျောင်းသူကျောင်းသားအတော်များများကဆုံးဖြတ်ခဲ့ကြပြီးရာနှုန်းပြည့်ဆန့်ကျင်ဆန္ဒပြတာဖြစ်တယ်လို့မုံရွာတက္ကသိုလ်ကျောင်းသားတို့ကပြောပါတယ
်အခုကတော့ကျွန်တော်ဒီနိုင်ငံကကြည့်ရတဲ့အတိုင်းပဲပေါ့နော်ကျွန်တော်ဒီဟာ COVID-19 ရောနောက်တစ်ခုကဟာဒီကျွန်တော်တို့အာနာတင်းထားတဲ့အခြေအနေရောပေါ့နော်နိုင်ငံရေးအခြေအနေရောပြီးနောက်တစ်ခုကဒီကျွန်တော်တို့တက္ကသိုလ်တွေမှာကျွန်တော်တို့ဒီတချို့ဒီဌာနမှုတွေရောတကယ်စာတင်ပြကောင်းတဲ့ဆရာတက္ကသိုလ်ဆရာဆရာမတွေရောပေါ့နော်ဒီ60ရာခိုင်နှုန်းလောက်ကကျွန်တော် CDM လုပ်ထားတယ်ပေါ့နော်တင်ကြပေးမဲ့ဒီတက္ကသိုလ်ဆရာဆရာမတွေကလုံလောက်မှုရှိမယ်လို့လည်းကျွန်တော်တို့ကမယုံကြည်ဘူးအကြီးချင်းနဲ့မထိုက်တန်ပဲနဲ့ရမယ့်ပွဲပေါ်ပေါ်ပဲပဲပွဲလေကျွန်တော်တို့ကတော့မလို့ချင်းဘူးပေါ့နော
်အခြေခံပညာကျောင်းတွေနဲ့တက္ကသိုလ်တွေကိုဖွင့်လှစ်တဲ့နေရာမှာစနစ်တကျပြင်ဆင်ဖွင့်လှစ်တာမျိုးမဟုတ်ဘူးလို့ထင်မြင်တဲ့အတွက်ကောင်းမွန်တဲ့ပညာရေးစနစ်မဖြစ်နိုင်ဘူးဆိုတဲ့သုံးသပ်ချက်တွေကလည်းကျောင်းသူကျောင်းသားတွေကြားမှာရှိနေပါတယ် CDM လှုပ်ရှားမှုမှာပါဝင်တဲ့ဆရာဆရာမရာနဲ့ချီကိုလည်းရာထူးတာဝန်တွေကနေထုတ်ပယ်နေပါတယ်တနိုင်ငံလုံးမှာပါမောက်ခတွဲဘက်ပါမောက်ခနဲ့ကတိကအပါဝင်အယောက်900ထက်မနည်းဘူးအလုတ်ကယာယီရက်ဆဲရတာနဲ့အလုတ်အပြီးထုတ်တာတွေရှိနေတယ်လို့တချို့နေရာတွေမှာ CDM မလုတ်တဲ့နီးပြတွေနဲ့အစားထိုးခန့်အပ်တာတွေလှုပ်နေပါတယ် CDM လှုပ်ရှားမှုမှာပါဝင်ခဲ့တဲ့သူတွေနေရာမှာအစားထိုးမှုတွေလှုပ်ပေမဲ့လိုအပ်တဲ့တင်ကြားရေးလုပ်နေတဲ့အခြေအနေမျိုးမဟုတ်တာကြောင့်လက်ရှိတင်ကြားရေးကကောင်းမွန်တဲ့တင်ကြားရေးဖြစ်ဖို့ခက်ခဲတယ်လို့ CDM လှုပ်ရှားမှုမှာပါဝင်တဲ့ကတိကတူကပြောပါတယ်ကျွန်မကြီးက
ခုရရဲ့ဆိုင်ရကျွန်မကြီးငါအရေးထွက်လာအတူနဲ့အစားလို့ပေါ့မင်းလည်းပါအပြအခုလည်းပြန်ထွက်နေပြီကျော်ဒီကိုကျွန်တော်လည်းအစားတင်ကြရောစာရီကနေမှာစားပြီးတော့ထောက်ရမရှိဘူးအမဆိုင်နေရှိတော့ဒီခုနဲ့ဒီလိုဒီလိုခုချက်နေတယ်ဒီလိုပြီးသွားရင်အားပြီးသွားရင်စတီယာမီကနေပြီးတော့ဘာမှမစားပြန်ဘူးသူကလည်းတိုက်လာတော့မှဆိုတော့ကျန်တဲ့အခုလက်ရှိကျန်နေတဲ့ဆရာဆရာမလေးနဲ့ပထမအတူနေပါလို့ဒီလူကကျော်လေးကိုစကင်းမလို့ဆူစားပါလေအခုကျန်ကြမှာနေမှာစားလို့ကြောက်နေပါတယ်။တကယ်မှာကလေးလေးမဟုတ်ဘူး။ဒီတပူကြောင့်မှာပြန်မှာတော့အကြောတော့ဒီမှာဒီလိုဝင်နေပါတယ်။
ဆရာနာရှင်စနစ်ကျဆုံးတဲ့အထိ CDM ဆက်လုပ်သွားမယ်ဆိုပြီးဆုံးဖြတ်ချက်ချထားကြတဲ့ဆရာဆရာမတွေရှိတယ်လို့ဖိအားပေးချင်းချောက်မှုတွေကြောင့် CDM လှုပ်ရှားမှုကိုလက်လျှော့ပြီးအလုပ်ပြန်တတ်တဲ့ဆရာဆရာမတွေလည်းရှိပါတယ်။ဒါပေမဲ့အရေးအထွက်ကိုတော့အတိအကျမပြောနိုင်သေးပါဘူး။ CDM လှုပ်ရှားမှုမှာပါဝင်နေတဲ့ဆရာဆရာမတွေကိုအလုပ်ကယာယီရက်ဆဲတာအစိုးရအင်အားတွေကနေဖယ်ခိုင်းတာအလုပ်အပြီးထုတ်ပြစ်တာတမလို့ပြိုကွဲအောင်လှုပ်ဆောင်မှုလှုံ့ဆော်မှုရာသသက်ကြီးဥပဒေပုံမှ905ကကြီးနဲ့တရားစွဲတာအပြင်အခုနောက်ဆုံးအမိမဲစင်းတင်ဖို့အထိအာဏာပိုင်တွေကလှုပ်ဆောင်နေပါတယ်ရှင
်မခင်ဖြူတွေပြောပြတော့တာပါအခုကဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာပါအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပြီးမှာပါ ဆရာနာရှင်စန်းကျင်လှူရှာမှုမှာပါဝင်နေကြတဲ့ရန်ကုန်မြို့မြောက်ကလာပါမြို့နယ်ကတက်ကြွလှူရှာသူလူငယ်၂ယောက်ရဲ့အိမ်ကိုမေလ၂ရက်နေ့ကစစ်ကောင်စီတပ်တွေကရိုက်ဖျက်ဝင်ရောက်ရှာဖွေတာတွေလုပ်ခဲ့ပြီးတော့လူငယ်၂ဦးကိုရှာမတွေ့တဲ့အတွက်အသက်60ကျော်မိခင်ဖြစ်သူဒေါ်မိငယ်ကိုရိုက်နှက်ဖမ်းဆီးခေါ်ဆောင်သွားတယ်လို့တမိဖြစ်သူမတ်တော်ရာကပြောပါတယ်။ဘယ်ကိုခေါ်ဆောင်သွားတယ်လဲမသိရသေးသလိုဖမ်းဆီးချိန်မှာရိုက်နှက်နှိပ်စက်တာတွေရှိခဲ့တဲ့အတွက်မိခင်ဖြစ်သူအတွက်အထူးစိုးရိမ်တယ်လို့မတ်တော်ရာကပြောပါတယ်။မတ်တော်ရာကတော့လက်ရှိအမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ်မှာနေထိုင်နေတာဖြစ်ပြီးတော့ဆရာနာရှင်စန့်ကျင်လှူရှာမှုမှာပါဝင်နေကြတဲ့အကူ၂ယောက်ကတော့လက်လော့ပြည်ထဲမှာတိမ်းရှောင်နေကြရတယ်လို့ပြောပါရယ်မတ်တော်ရာကိုမက်ခင်ဖြူထွေးကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာတင်ဆက်ပေးထားပါရယ်ခင်ဗျာThere's a path we must choose sometime. Gotta stand up and fight sometime. မတော်ရာရဲ့အမေကိုဒီပြီးခဲ့တဲ့ရက်ပိုင်းတုန်းကပဲမြန်မာနိုင်ငံမှာဖမ်းဆီးခံသွားရတယ်လို့ကျွန်တော်တို့သိရပါတယ်။ဆိုတော့ဘယ်လိုဘယ်နေ့ကဖမ်းသွားတာလဲ?ဘယ်လိုပုံစံနဲ့အဖမ်းခံခဲ့ရတာလဲဆိုတာပြောပြပေးပါလားရှင်။
ဟုတ်ကဲ့အမေကိုမေလ၂ရက်နေ့ပေါ့နော်တနင်္လာနေ့မနက်၈နာရီခွဲမှာဒီစစ်သားရောရဲရင်ရအလုံးအင်းနဲ့အိမ်ထဲကိုဝင်လာတယ်အိမ်နောက်ခွေးတွေရောဘေးတွေရောအရှိတွေရောပတ်ပြီးတော့ဝင်လာပြီးတော့ဖမ်းဆီးတာရှင်အိမ်ကသုံးထပ်ဆိုတော့သူတို့ကရဲရင်ကပို့များများနဲ့ပို့ပြီးတော့ဝင်လာတယ်ပေါ့နော်ဝင်လာချင်းမှာပဲသူတို့ကအမေကိုတိုင်လေးမှာပဲထိုင်ခိုင်းထားတယ်ပြီးတော့မှသူတို့ကအိမ်ကိုသူတို့လုံနည်းအတိုင်းပဲပေါ့နော်ရိုက်ချိုးပျက်စီးပြီးတော့သူတို့ရှာချင်တာကိုမှုေနောက်ပြီးတော့ရှာတယ် အဲ့တော့အခုလိုလာပြီးတော့အဲ့လိုအိမ်ကြီးကိုရိုက်ချိုးပြီးတော့လုပ်တယ်ဆိုတော့ဟိုကြမ်းကြမ်းတန်းတန်းဟိုရိုက်နှက်တာမျိုးရောရှိခဲ့လို့သိရလား
ရှိတယ်ရှိတယ်မှာဒါဆိုအမေနဲ့ရှိနေတဲ့အဲ့ဒီဒီဇိုင်နာပေါ့နော်အထင်ညက်တဲ့အန်တီပြောပြချက်အရာဆိုရင်သူတို့အမေဖုန်းကိုတောင်းတယ်တဲ့အိမ်မှာရှိတဲ့အမေဖုန်းတွေရှိသမျှအကုန်တောင်းတယ်ပေါ့အမေကသူနဲ့မရှိနေဘူးလို့ပြောလိုက်တာဒါပေမဲ့သူတို့ရှာဖွေတော့အမေကဒုတိယထပ်မှနေတဲ့အခါကျတော့အဲ့ဒုတိယထပ်မှအမေဖုန်းကိုလည်းတွေ့ရောအဲ့ဒါရှိတာရောမရှိဘူးလို့ပြောရပါမလားဆိုပြီးတော့အရေးတယောက်ရဲလားစစ်သားလားမသိဘူးသူတို့ပါလဲလက်နက်နဲ့ဒုံးနေပေါ့နော်အမေကိုဆင့်ပြီးတော့ရိုက်တာတိုင်လေးမှလည်းထိုင်ခိုင်းထားတဲ့ဆင့်ပြီးတော့လည်းရိုက်တာအမေကအသက်လည်းအတော်တော်ကြီးနေပြီကြီးနေတဲ့အခါကျတော့ဒီသူတို့ရိုက်တဲ့တန်ကိုမခံနိုင်ဘူးမခံနိုင်တော့ငါနာနေပြီနော်ရက်ပါလို့ပြောတာမရက်ဘူးအဲ့နဲ့ဘေးကအဲ့ဒီအချိန်ညက်တဲ့အန်တီကပြောတာပေါ့နော်မင်းအမေရွယ်လောက်ရှိတဲ့အမေအိုယူအဲ့လောက်ရိုက်စီရလားပြောတော့မှအဲ့ဒီသူတို့ရိုက်တာကိုရက်လိုက်တယ်အဲ့ရဲတယောက်က
အဲ့တော့အခုဆိုလို့ရှိရင်ဒါအမေကိုဒါဆိုနှစ်ရက်နေရတော့ဖန်ခေါ်သွားတယ်ဘာကြောင့်လာပြီးတော့သူတို့အခုလိုအိမ်မော်တက်ပြီးတော့အချမ်းပရန်ဖန်းနေလို့ရောသိရလဲ
ဟုတ်အခုနောက်ပိုင်းကြားသိရတာပေါ့သူတို့ကဒီဖေဖော်ဝါရီဒီဆေယနာဒိမ့်ပြီးဖေဖော်ဝါရီတရက်နေ့ဆေယနာဒိမ့်ပြီးနောက်ပိုင်းမှာကျမအကိုလက်ကောင်ကတင်ထုတ်ပိုင်ပေါ့နော်သူကဒီနိုင်ငံကြီးမှာတက်တက်ကြွကြွပေါင်ဝင်လှုပ်ရှားနေတာပေါ့အဓိကသူ့ကိုဖမ်းချင်လို့ဝင်ဖမ်းတယ်သူနဲ့ပတ်သက်တဲ့ပစ္စည်းတွေကိုရှာဖွေပြီးတော့လာရှာချင်လို့ဝင်ဖမ်းတယ်လို့အခုနောက်ပိုင်းမှာကြားသိရတယ်ပေါ့နော်ဆိုတော့သူတို့ရှာဖွေတဲ့အချိန်မှာတင်ထုတ်ပိုင်နဲ့ပတ်သက်တဲ့ပစ္စည်းတွေသူ့ကိုလည်းမတွေ့တဲ့အခါကျတော့အမေကိုရိုက်နှက်ဖမ်းဆီးသွားတယ်လို့ကျမထင်နေရှင်ဟုတ
်ဟုတ်ဒါကတော့ကိုအချမ်းမင်းအဖြစ်သိထားတာပေါ့နော်ကိုကလည်းအဝေးမှာရောက်နေဆိုတဲ့အခါကျတော့
ဟုတ်ဟုတ်ကဲ့ဟုတ်
အဲ့တော့အခုအမေကိုဘယ်ကိုခေါ်သွားတယ်လို့ရောတည်ထားရလဲ
ဟုတ်အမေကိုဘယ်ကိုခေါ်သွားတယ်လို့မသိလိုက်ရအောင်မနေ့၈နှစ်ခွဲမှာသူတို့ဝင်ရောက်ရှာဖွေတယ်ရိုက်နှက်ဖြက်စီးတယ်အမေကိုရိုက်နှက်တယ်၉နှစ်လောက်မှခေါ်သွားတယ်အဲ့နောက်ပိုင်းဘာမှမသိရတော့အမေကိုဘယ်ကိုဘယ်စခန်းကိုခေါ်သွားတယ်ဘယ်မှာထားထားတယ်ဆိုတော့မသိရတော့
အဲ့ဒါဆိုရင်အခုဒါကအမေကိုအချုပ်ထဲမှာပဲရှိနေသလားစစ်ကြောရေးပဲခေါ်သွားသလားဒါမှမဟုတ်ရဲစခန်းထဲမှာပဲရှိနေတာလားထောင်ထဲကိုရောက်နေပြီလားဘာမှမသိရတဲ့အချိန်နေပေါ့
ဘာမှမသိရဘူးရှင်ဘာလို့ဆိုဒီညီမတို့မှာကြံရှိနေတယ်ညီမအကိုနှစ်ယောက်ကလည်းဒီဟိုဘယ်လိုပြောမလဲတိမ်းရှောင်နေတာပေါ့နော်သူတို့ကလာပြီးတော့အလုံးရင်းနဲ့ဖမ်းဆီးတဲ့အခါကျတော့သူတို့ရှုပ်ရှားမှုတွေသူတို့ကတိမ်းရှောင်နေတာဖြစ်တဲ့အတွက်ကြောင့်ဒီအမေနောက်ကိုလိုက်ပြီးမဲ့သူကမရှိဘူးညီမကလည်းပြည်ပမှာရောက်နေတဲ့အတွက်ကြောင့်အမေဘယ်ရောက်နေလဲကိုလိုက်စုံစမ်းဖို့ကလည်းလုံးဝမလွယ်ဘူး
အိမ်မာရောအခုဘယ်သူတွေကြံခဲ့သေးလဲ
အိမ်မာကတော့အမေရဲ့အမေပေါ့နော်အသက်85နှစ်အရွယ်အဖွားတယောက်ရယ်ပြီးတော့အမေရဲ့အမကြီးကြီး66နှစ်အရွယ်ကြီးကြီးတယောက်ကြံခဲ့ပါတယ်ရှင်ဟုတ
်အဲ့တော့အခုအမေနဲ့ပတ်သက်ပြီးတော့ဒါဆိုရင်ဘာတွေဆက်လုပ်ဖို့ရောစဉ်းစားထားလဲဘယ်မှာလဲဆိုတာတော့မသိရဘူးဆိုတော့လေဟိုဘာလုပ်မယ်လို့ရောကိုအခုစဉ်းစားထားလဲ
ဟုတ်အခုညီမကတက်နိုင်တဲ့လောက်ကတော့ဒီ AAPP ပေါ့နော်ဒီနိုင်ငံရေးကျင်းသားဟောင်းဟိုစည်ရင်းပြုစုနေတဲ့အဖွဲ့အစည်းကိုဆက်သွယ်ထားရပြီးတော့ဘာဖြစ်လို့လဲဆိုတော့အမေကလည်းနိုင်ငံရေးအကျဉ်းသားတယောက်ဖြစ်တဲ့အတွက်ကြောင့်
对个，关于个啥吃了点，都罗嘛西皮大说，啊，美国脑袋的金盘子超脑的专家，都罗变比较得偏不差的些。哎，老牛，我都罗明白，阿姑你明天比较本来没来说比较话喏，阿姑你当他的些，好 A A B B 我吧。
မြန်မာနိုင်ငံမှာတော့အခုနောက်ပိုင်းဒီဖန်စီအဲ့လိုခံသွားတဲ့သူတွေပဲရောက်မှမသိဘူးဆိုရင်တော့ကုညီပေးနေတဲ့အဖွဲ့တွေအဲတော်တော်များများနောက်ပိုင်းရှိလာတယ်ပေါ့နော်အဖွဲ့တွေမှာသူတင်အတွက်ရှိနေများဆိုတာလည်းရှိရဲ့နောက်အဖွဲ့လေးတွေပေါ့နော်နောက်ပိုင်းရှိနေတွေကုညီပေးနေရလည်းရှိတယ်အဲ့ဒီလိုမျိုးဒီဖန်စီခံရတဲ့သူတွေနဲ့ပတ်သက်ပြီးတော့လိုက်ပါကုညီပေးနေတဲ့သူတွေနဲ့ရောဆက်သွယ်ဖို့ကြိုးစားတာလည်းရှိလား
ဟုတ်ကဲ့အခုဆက်သွယ်ဖို့ကြိုးစားနေပါတယ်ရှင်အဲ့ဒီအဖွဲ့တွေနဲ့ပေါ့နော်အခုဒီအင်းစိန်ထောင်ရှိမှာသွားပြီးတော့ကုညီပေးနေတဲ့ဆီယာမတယောက်နဲ့ဆက်တွေ့ထားတယ်။အမေနဲ့ပတ်သက်ပြီးတော့အမှုကိုလည်းအပ်လိုက်ပါမရှင်။ဟုတ်။
အေးအဲ့တော့ရှင်နေတချို့ကိုလည်းဟိုအကူအညီရဖို့တော့ကြိုးစားနေတယ်ပေါ့
။ဟုတ်ကဲ့ဟုတ်ရှင်နေတချို့စီကနေအကူအညီရဖို့လည်းကြိုးစားနေရရှင်။ဟုတ်ကဲ
့။ဟုတ်ကဲ့။အဲ့တော့အခုဆော့ဆော့ကပြောထားတဲ့ထဲမှာ ABBU ဆက်တွေ့တယ်ဘာလို့ဆိုအမေကအရင်ငယ်ကြီးအချင်းသားဟောင်းတယောက်ဖြစ်တယ်လို့ပြောထားတာကိုကြားလိုက်ပါတယ်ဆိုတော့အမေကအရင်နှောင်းကရောဘယ်တော့ကအဖန်ခံခဲ့ရဘူးတာလဲဘာအတွက်ကြောင့်ဖန်ခံရတာလဲဆိုတာကိုလည်းပြောပြပါလား။
ဟုတ်အမေက1990ဘဝမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD အဖွဲ့မှန်ပါဝင်တယောက်အနေနဲ့ပေါ့နော်ဒီသူတို့လှုပ်တဲ့တက်ကြစွာနိုင်ငံရေးလှုပ်ရှားမှုတွေမှာပါဝင်တက်တက်ကြွကြွပါဝင်ဆောင်ရွက်ခဲ့တယ်ပေါ့နော်ပြီးတော့ဒီအန်နီဒေါ်အုံးလာနဲ့အတူပေါ့နော်ဒီဒေါ်ဆန်းစုကြည်လွတ်မြောက်ရေးအတွက်အင်ကာနေတိုင်းဖျားမှာဝိပုစုတောင်းတဲ့အဖွဲ့မှာလည်းအမေကတက်တက်ကြွကြွပါဝင်လှုပ်ရှားခဲ့တယ်ဆိုတော့2000စက်တင်ဘာရှူဝါရောင်တွန်လိုင်းကြီးမတိုင်ခင်မှာ2006ပေါ့နော်ဒီလောင်စာစီတိုးမြင့်တာနဲ့ပတ်သက်ပြီးတော့ကုံစင်းလုံးကြစီရဲ့အတွက်တို့ဒီလူလူလှုပ်ရှားမှုကြီးမှလည်းအမေကတက်တက်ကြွကြွပါဝင်လှုပ်ရှားခဲ့တယ်အဲ့ဒီအချိန်မှာပဲအမေကဖမ်းဆီးခံလိုက်ရတာအမေဖမ်းဆီးခံလိုက်ရတာ2006ပေါ့နော်ကာယဝတီထောင်မှာ၄နှစ်ကျော်အကျဉ်းချခံခဲ့ရပါလေရှင်တော်တာကအဲ့တုန်းက14နှစ်သမီးပဲရှိသေးတယ်ရှင်ဟုတ်
အဲ့တော့အဲ့ဒီကြုံကလည်းဒါဆိုရင်ကိုကတော့ဒီနိုင်ငံရေးအကျဉ်းသားတယောက်ရဲ့တမီးလေးဖြစ်တဲ့ဆိုတဲ့အခါကျတော့နောက်အကူကြီးကလည်းနိုင်ငံရေးမှာလှုပ်ရှားနေရသေးတယ်ဆိုတော့မိသားစုကတော့ဒါဒီနိုင်ငံရေးအရာတက်ကြွလှုပ်ရှားတဲ့မိသားစုဒီလိုအခြေအနေတွေကတော့အရင်ကလည်းကြုံခဲ့ဘူးတယ်ဆိုတာမျိုးတော့ပြောလို့ရတာပေါ့နော
်ဟုတ်ကဲ့အရင်ကလည်းကြုံဘူးတယ်ဆိုတော့ဟိုညီမတို့ကတော့တိတ်ပြီးတော့မထူးဆန်းဘူးပေါ့နော်ဒါပေမဲ့အခုဟာကအမေကအသက်တော်တော်လေးကြီးနေပြီအသက်64နှစ်ဖြစ်တဲ့အတွက်ကြောင့်အရင်ကြီးလူငယ်တွေလိုမျိုးအရင်လိုမျိုးတက်တက်ကြွကြွပါဝင်ပြီးတော့လည်းမလှုပ်ရှားနိုင်ခဲ့ဘူးလုံးလဲလုံးမရှာနေဆိုအတက်အရွယ်ရအမေကအရန်အတက်ကြီးတဲ့အခါကျညီမအရန်ဆိုးရိမ်နေအမေအတွက်လေပြီးတော့သူတို့ဖမ်းဆီးသွားရလေရိုးရိုးဖမ်းဆီးသွားတာမဟုတ်ဘူးချင်းချောက်ပြီးတော့အမေကိုလက်တရိုကြီးဆင့်ရိုက်ပြီးတော့ဖမ်းဆီးသွားတဲ့အတွက်ကြောင့်အရန်ပဲဆိုးရိမ်နေဟိုဒဏ်ရာတွေများလက်မှာဖြစ်နေမလားဟိုအထဲရောက်ရင်သူတို့ပို့ပြီးတော့ရိုက်နှက်နေမလားဒီလိုဆိုးရိမ်မှုရှိတယ်ရှင်ဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့အခုကရိုက်နှက်ပြီးဖမ်းဆီးသွားတယ်ဆိုတော့ဒဏ်ရာတွေကိုစေကုသပေးမလားမပေးဘူးလားဆိုတာလဲဒါလောလောဆယ်ဘယ်လို့မှမသိနိုင်တဲ့အခြေအနေဖြစ်နေတာပေါ့
ဟုတ်ကဲ့ရှင်ဟုတ်စေသူစေကူတာခွင့်ရပါမလားဆိုတာမျိုးလဲဟိုစိုးရိမ်တာပေါ့နော်ဟုတ်ပြီးတတင်းတွေတွေ့ရတဲ့အတိုင်းပဲသူကဖမ်းသွားတယ်ဖမ်းပြီးသွားရင်မနဲ့အလောင်းပြန်လာပို့တယ်အဲ့လိုမျိုးဖြစ်နေတဲ့အတွက်ကြောင့်ပို့ပြီးတော့လဲစိုးရိမ်တယ်ပြီးတော့ဒီတော်တော်မိသားစုကလည်းဒီနိုင်ငံရေးနယ်ပယ်မှာကအမေရောဒီကိုထင်ထွတ်ပိုင်ကောကနိုင်ငံရေးနယ်ပယ်မှာတက်တက်ကြွကြွလှုပ်ရှားသူတွေဖြစ်တဲ့အတွက်ကြောင့်သူကဒီမြောက်ကလာမြို့နယ်မှာဆိုရင်ဟိုညီမတို့အိမ်ကိုပဲပေါ့နော်အညှိုးထားနေတာပေါ့အဲ့လိုပုံစံမျိုးဖြစ်နေတဲ့အတွက်ကြောင့်ပို့ပြီးတော့စိုးရိမ်နေရှင်ဟုတ်ကဲ့
အခုအချိန်မှာဒါအမေအတွက်တော့ဒါစိုးရိမ်ပူပန်နေရတဲ့အချိန်ပေါ့လေဆိုတော့တစ်ဖက်မှာလည်းအခုမြန်မာနိုင်ငံအတွင်းမှာဆိုလို့ရှိရင်ဒါကစစ်တပ်ကအာဏာသိမ်းလိုက်တဲ့ဒီဖေဖော်ဝါရီလ1ရက်နေ့ရက်စာလို့ပေါ့နော်နောက်ပိုင်းမှာလူလူဆန့်ကျင်ကန့်ကွက်ပြန်ဆန္ဒပြပွဲတွေပေါ်ထွက်လာတဲ့အဲ့ဒီနောက်မှာဖိနှိပ်မှုတွေဆိုလည်းဒါအပြင်းထန်တည်တဲ့လူတွေလို့ဆိုရင်လည်းဒါရာခဏန်းရှိနေပြီဖန်စီခံရတဲ့လူတွေဆိုရင်လည်း4000ကျော်သွားပြီပေါ့နော်ဒါကိုမိသားစုကတော့အခုကဒါကဖန်စီခံရတဲ့ဒီ4000ကျော်ထဲမှာတယောက်အပါအဝင်ဖြစ်သွားတာပေါ့ဆိုတော့လက်ရှိအခြေအနေအပေါ်မှာရောကိုကလည်းကိုယ်တိုင်ကြုံတွေ့ရတဲ့မိသားစုတယောက်လည်းဖြစ်တယ်ဒီလက်ရှိအခြေအနေပေါ်မှာရောကိုဘာမှန်းပြောချင်တယ်လဲကိုပြောချင်တာပေါ့နော်တစုံတရာဘာမှန်းရှိမလဲ
အမေကအမေစကားပြောဘူးတာရှိတယ်ပေါ့နော်သူကဒီလိုမျိုးလှုပ်ရှားတော့မယ်နိုင်ငံရေးမှာပါဝင်တော့မယ်ဆိုရင်သူကယုံကြည်ချက်ထားဖို့ညီမတို့မောင်နှမတွေအကုန်လုံးပြောဘူးတယ်သူတို့ဒီနိုင်ငံရေးဆရာနဲ့ရှင်ပြုတ်ကြဖို့သူတို့နိုင်ငံရေးလှုပ်ရှားဖို့တော့ဆိုရင်ဒီတရုတ်ကမှမှသူတို့ရက်ကွက်တစ်ခုမှမှသူတယောက်ပဲရှိတယ်ဒါပေမဲ့သူဒီလုံးဝနှောက်မဆုတ်ခဲ့ဘူးသူယုံကြည်တဲ့အလံနောက်အတန်နောက်ကိုသူလိုက်ခဲ့တယ်ပြီးတော့သူယုံကြည်ရဖို့သူလမ်းပြီးတော့ဆက်လျှောက်ခဲ့တယ်ပေါ့နော်ဆိုတော့ညီမတို့မိသားစုတွေကိုလည်းသူကဒီလိုမျိုးပဲညီမတို့မောင်နှမတွေသူကဒီလိုပဲပြောတယ်အခုလက်ရှိလှုပ်ရှားမှုအခြေအနေမှာဆိုရင်ပို့ပြီးတော့အားတက်ရတယ်ပေါ့နော်လူတိုင်းကပို့ပြီးတော့ပါဝင်ဆောင်ရွက်ကြတယ်ဆိုတော့
ဆင်ညမတို့လည်းသူကကိုယုံကြည်ချက်ပေါ်ကိုဆက်ရှောက်ဖို့ပြောတယ်ဆိုကိုယုံကြည်ရအောင်ပဲဆက်လုပ်ဖို့ပြောတယ်ပေါ့နော်နောက်မဆုတ်ခိုင်းဘူးဟိုညမတို့အဖက်ဖက်ကနေပြီးတော့ဒီလိုမျိုးဟိုအများနဲ့စပို့ပေးတယ်ပေါ့နော်အမေအခုလိုခန်းခံရတဲ့အတွက်မှာစိုးရင်လည်းဒါပေမဲ့တစ်ဖက်မှာလည်းအမေအခုလုံးရက်ပေါ်မှာအမိအတယောက်နေနေပေါ့နော်ဂုဏ်ယူတယ်ဘာလို့ဆိုဆရာနာရှင်ကြောက်ကြရေးအတွက်အခုလက်ဆက်လက်ပြီးတော့တိုက်ပွဲဝင်နေကြောက်ကြောင်ပေါ့နော်ဟိုဂုဏ်ယူတယ်အမေရဲ့ဒီလိုမျိုးတော်လှန်ရေးစိတ်ကိုပေါ့နော်အဲအမေနဲ့အတူဒီမတရားဖမ်းဆီးချုံနှောင်ခံထားရတဲ့သူတွေနိုင်ငံရေးအကျဉ်းသားဟောင်းတွေအကုန်လွတ်မြောက်ပါစေလို့လည်းဆုတောင်းပါရရှင်ဟုတ
်အခုလိုချိန်ပေးပြီးတော့ဖြည့်ချပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ
်ဟုတ်အမောင်လည်းကျေးဇူးအများကြီးတင်ပါတယ်ရှင်
ပါစံမြို့မိကနာကိုမခင်ဖြူထွေးတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတခါတော့သိပ္ပံနဲ့နှီးပညာအစီအစဉ်ကိုတင်ဆက်ပေးသွားမှာပါဒေါခင်မျိုးသက်ကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ဒီတစ်ပတ်တော့ကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုရှိမရှိတရားတွေနဲ့ဆန်းသက်ဖို့အတွက်သိပ္ပံပညာရှင်တွေစူးစမ်းနေကြတဲ့အကြောင်းပြောပြခြင်းပါပါကိုရိုနာဗိုင်းရပ်စ်ကူးစက်မှုတက်ပြန်ပိုင်းတန်ကိုခံစားနေရချိန်မှာတရားကောင်ကလေးတွေကိုသုံးပြီးဒီရောဂါပိုးကူးစက်မှုရှိမရှိအမြန်ဆန်းသက်နိုင်တဲ့နည်းလမ်းကိုဂျာမနီကသိပ္ပံပညာရှင်တွေရှာဖွေနေကြတာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးအကူးစက်ခံရသူစီကနေယူထားတဲ့ sample နမူနာနဲ့တွေ့ရင်တရားကောင်ကလေးတွေကနှမောင်းနဲ့တူတဲ့သူတို့ရဲ့ဝိရဆုပ်တန်ကလေးတွေနဲ့လာပြီးဆန်းအောင်သူတို့ကိုလေ့ကျင့်ပေးလို့ရတယ်လို့ဂျာမနီနိုင်ငံVanium တက္ကသိုလ် Virus သုတေသနဌာနကပမုခ Wim van der Poel ကပြောပါတယ
် we take the bees from a honeybee keeper here in the region and we use a set of bees every day and we put those bees in harnesses to fix themand then we present coronavirus positive
ဒီဒေသမှာရှိတဲ့ပြားမူးရဲ့သူတွေစီကပြားတွေကိုကျွန်တော်လိုက်စုဆောင်းပါတယ်ပြီးတော့ဒီပြားတွေကိုနေ့တိုင်းလေ့ကျင့်ပေးပါတယ်သူတို့အကန့်ကလေးတွေထဲမှာထိန်းထားပြီးကိုရိုနာဗိုင်းရပ်စ်ပိုးရှိတဲ့နမူနာနဲ့ပိုးကင်းတဲ့နမူနာတွေထိတွေ့စေပါတယ်ပိုးရှိတဲ့နမူနာနဲ့တစ်ခါထိတွေ့ပြီးတဲ့ချိန်တိုင်းမှာတခြားရေကိုပေးပါတယ်ဒီတော့ကိုရိုနာဗိုင်းရပ်စ်ပိုးပါတဲ့နမူနာနဲ့တွေ့တဲ့ပြားကသူ့ဝိရဆုပ်တဲ့နှမောင်းကိုစက်ပြီးလိုက်ဆက်ပါတယ်ဒီနည်းနဲ့ပြားတွေကိုခက်မြန်မြန်လေးလေ့ကျင့်ပေးနိုင်ပါတယ်
insect ball တစ်မျိုးဖြစ်တဲ့ပြားကိုတခြားသံတော်တွေလိုပဲတင် जा ပေးနိုင်တယ်ဆိုတော့သိပ္ပံပညာရှင်တွေအချိန်အတော်ကြာကလေးကလေ့လာသိရှိထားကြတာပါ London Queen's Mary တက္ကသိုလ်ကသိပ္ပံပညာရှင်တွေရဲ့ဆန်းသပ်မှုမှာတော့မှန်ပြားအောင်မှာပြားစားတဲ့အစာကိုမြင်အောင်ပြထားပြီးမှန်ချက်ထိတ်တစ်ဖက်မှာတော့အစာနဲ့တွဲထားတဲ့ကြိုးစာကိုထုတ်ပေးထားပြီးသင်ပေးခဲ့တာပါပြားအကောင်40လောက်မှာ23ကောင်လောက်ကိုဒီအစာချိတ်ထားတဲ့ကြိုးကိုဆွဲထုတ်ပြီးအစာကိုရအောင်ယူဖို့အော်မြင်မြင်သင်ကြားပေးနိုင်ခဲ့တာကို2016မှာစံသက်ပြသခဲ့ပါတယ်။အကောင်သေးတဲ့အတွက်အုံနောက်အရွယ်ကလည်းသေးပြီးနှမ်းစီအရွယ်လောက်ပဲရှိနေပေမယ့်ဒီပြားတွေကိုအထင်သေးလို့တော့မရပါဘူး။သူတို့ဟာလူလိုပဲအတတ်ပညာအသစ်ကိုသင်ယူနိုင်စွမ်းရှိတယ်လို့တခြားသူကိုလည်းသင်ကြားပေးနိုင်စွမ်းရှိတယ်ဆိုတာကိုသူတို့သိရှိခဲ့တာပါ။ပြားရည်မှာတည်ငြိမ်တတ်တဲ့ရှုပ်ထွေးတဲ့ဉာဏ်ရည်ရောတင်းယူနှိုင်စွမ်းပါထင်တာတဲ့ပူပြီးတာနေရဆိုတာကိုတွေ့ရတာပါဟုတ်ပါတယ်ပြားကလေးတွေဟာသူတို့ကိုယ်တိုင်တင်းယူနှိုင်တယ်လို့တခြားပြားတွေကိုလည်းအလားတူလုပ်နိုင်အောင်သူတို့ကသင်ပေးနှိုင်စွမ်းနေရှိနေတာပါဒါကြောင့်အခု COVID-19 ရောဂါပိုးရှိမရှိစစ်ဆေးမှုတွေအတွက်ဒီလိုဉာဏ်ရည်ကောင်းတဲ့ပြားတွေကိုသုံးမယ်ဆိုရင်အဆင်ပြေနိုင်တယ်လို့ဗန်နီယမ်တက္ကသိုလ်ကယောဂပိုးမွားပေးတာပမုခဝမ်မန်ဗန်ဒါဘူးကပြောပါတယ
် It's can be useful because bees can be are very
ဒီလိုဆန်းသက်ဖို့ပြားကိုသုံးတာတိတ်ကိုအသုံးတယ်ပါလေ။ဘာကြောင့်လဲဆိုတော့အကုန်ကျတော့တသက်သက်သာနဲ့ပြားတွေကိုလေ့ကျင့်ပေးနိုင်လို့ပါ။နောက်ပြီးဒေသတစ်ခုမှာကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိဆန်းသက်စစ်ဆေးတဲ့ပစ္စည်းတွေမရနိုင်မှုဆိုရင်ဒရွေးလိုနမူနာမျိုးတွေမှာပိုးရှိမရှိကိုပြားတွေကိုအနှံ့ခံခိုင်းလို့ရှိရင်ရတဲ့အတွက်လည်းဖြစ်ပါတယ်
ဒီလိုဗိုင်းရပ်စ်ပိုးရှိမရှိဆန်းသက်မယ်ဆိုရင်ဆန်းသက်မှုအဖြစ်ကိုမိနစ်ပိုင်းအတွင်းမှာပဲထုတ်ပေးနိုင်မှာဖြစ်ပါတယ်။ဒါကြောင့်အခုတည်းပိုးပြီးသင်ပေးနိုင်အောင်ပိုကောင်းတဲ့လေ့ကျင့်တဲ့ဆက်ကိုရအောင်လုပ်ဖို့လိုတယ်လို့လည်းပြောပါတယ်
။ That could be within a month even. doesn't have to take long. The most difficult part.
ပြားရီကိုလေ့ကျင့်ပြီးကိုချင်သိမ့်မလို့ပါဘူး။တရလောက်အတွင်းမှာပဲဖြစ်နိုင်ပါတယ်။အခက်ဆုံးပိုင်းကတော့ပြားရီကိုဒီလိုလုပ်ဖို့လေ့ကျင့်ပေးနိုင်တယ်ဆိုတော့ကိုပြဖို့ပါ။ဒီလိုပြနိုင်ပြီဆိုရင်ရှေ့ဆက်လုပ်ဖို့ကတိတ်မခက်ပါဘူး။ဒီအတွက်ပြားရီကိုထည့်ပြီးထိန်းထားနိုင်မဲ့လေ့ကျင့်တဲ့စက်ကိုအခုထက်ပိုကောင်းအောင်လုပ်ဖို့ထွက်မိုးလဲလိုပါတယ်
။ကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိစမ်းသပ်တဲ့နေရာမှာအဖြေရဖို့အတွက်နိုင်တဲ့ချီးပြီးဆောင်ရတယ်လို့တခါတလေရင့်နေချီးပြီးကြားလေရှိပါတယ်။ဒါပေမဲ့ပြားနဲ့ဆန်းတက်ရင်တော့အဖြေကိုချက်ချင်းပဲရနိုင်တာပါ။ဒီလိုပြားနဲ့ဆန်းတက်တဲ့နေရာငွေကုန်ကြီးကြလဲတိတ်ပြီးမများတဲ့အတွက်ဗိုင်းရပ်စ်ဆန်းတက်တဲ့ပစ္စည်း kits တွေရဖို့ခက်ခဲတဲ့နိုင်ငံတွေအတွက်စိတ်ကိုအသုံးတင်နိုင်တယ်လို့လည်းသုတေသနပညာရှင်တွေကပြောပါတယ်။ Belgium နိုင်ငံ Gent တက္ကသိုလ်ပြားမွေးမြေရေးဌာနအကြီးအကဲဇီဝဗေဒပမုခ Dr. Graf ကတော့အခုလိုအင်ဆက်ပိုးတွေနဲ့အနက်ခံခိုင်းတဲ့နေကိုအမေရိကန်နိုင်ငံကကာကွယ်ရေးဌာနမှာထိထိရရောက်ဆန်းတက်နေတာဖြစ်ပြီးဒါဟာ1992နှစ်တွေအတွင်းမှာဖောက်ခွဲရေးပစ္စည်းတွေဓာတ်ရုပ်အစိတ်တွေရှိမရှိထောက်လန်းတဲ့နေရာမှာတုံးကြတာဖြစ်ကြောင်းပြောပါတယ်။သူ့အနေနဲ့ဆိုရင်တော့ COVID-19 အတွက်သမရိုးကြနည်းတွေတုံးပြီးဆန်းတက်တာကိုပဲသဘောကျတယ်လို့ပြောပါတယ
်။ It is good gevonden maar ik zal zeggen ik zou eerder dan toch prefereren.
ဒီကြမ်းသက်ကောင်းပါတယ်ဒါပေမဲ့ဒီယောဂါပိုးရှိမရှိစမ်းသပ်ဖို့အတွက်ပြားကိုသုံးတာထက်လုံယိုးလုံစင်ပစ္စည်းတွေသုံးစမ်းသပ်တာကိုကျွန်တော်ကိုကြိုက်ပါတယ်ကျွန်တော်ကပြားတွေကိုသိချစ်ပါတယ်ဒါပေမဲ့သူတို့ကို COVID-19 ပိုးရှိမရှိစမ်းဖို့သုံးမဲ့အစားတခြားကိစ္စတွေအတွက်ပဲကျွန်တော်သုံးနေပါတယ
်ဒါအပြင်ဒီကယောဂါဗိုင်းရပ်စ်ပိုးအတွက်လုံယိုးလုံစင်အတိုင်းတည်းဓာတ်ရိုက်ပဲပိုးရှိမရှိစမ်းသပ်တာကပဲစိတ်ချရမယ်လို့လည်းသုံးသပ်ပါတယ
် hier wat men hier doetis eigenlijk een geurstof die in geval van een infectie door de gastheer wordt geproduceerd.
Die maar doe era ga door die piare ga yoga akusak khan du si ga phat de anan go be khan ja ra ba. Aku lo pya ne san tat da ga dai yai san ne ni myo ma ho ba u. Dai yai po ja de ni ga covid-19 po shi mi shi san tat de kriya ri ne lo yo lo sin san tat de ni ye ba.ဗိုင်းရပ်စ်ပိုးရဲ့အနေအထားအသွင်ပြင်ဒါမှမဟုတ်ဗိုင်းရပ်စ်ပိုးရဲ့မျိုးပိစားကိုစမ်းသပ်တာမျိုးပါ
။ပြားရည်ထုတ်ပေးတဲ့ဒီပြားကောင်ကလေးတွေနဲ့ကိုရိုနာဗိုင်းရပ်စ်ရောဂါတိုက်ဖျက်ရေးအတွက်ဗိုင်းရပ်စ်ပိုးစစ်ဆေးတဲ့စမ်းသပ်စစ်ဆေးမှုတွေလုပ်နေတယ်လို့ဒီပြားထွက်ပစ္စည်းဖြစ်တဲ့ပြားရည်ပြားဖျောင်းပြားအစိတ်တွေကိုသုံးပြီးဒီရောဂါကိုကုသပေးနိုင်ဖို့ပါသူတေသနာတွေလုပ်နေကြတယ်ဆိုတာတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံဉာဏ်ပညာကဏ္ဍကိုဒီမှာပဲရနာလိုက်ကြပါစို့။နောက်တစ်ပတ်မှာပြန်ပြီးဆောင်ကြပါမယ
်။ Rock and Music Season 10ဆက်တဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ VOE ကနေတောက်ကြနေညာပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုတော့သတင်းအချင်းချုပ်ကိုတလဲအချင်းညာပေးမှာဖြစ်ပါတယ်ခင်ဗျာ။မဆီကောင်စီတက်တည်းရဲ့အကြမ်းဖက်နေနှင်းဖန်စီနေမှုတွေရှိနေတဲ့ကြားမှာပဲနိုင်ငံတော်ဆစ်အာနာရှင်စန့်ကျင်ဆန္ဒပြသပိတ်တွေကတော့နေစဉ်ပုံစံမျိုးစုံနဲ့ဆက်ပြီးတော့ရှိနေပါတယ်။လုံခြုံရေးတင်းကျပ်ထားတဲ့ရန်ကုန်မြို့မှာဒီကနေ့မနက်ပိုင်းကလူငယ်တွေဥဆောင်တဲ့သပိတ်စစ်ကြောင်းတွေလမ်းမပေါ်ထွက်လာကြပြီးတောင်ပေမြို့နယ်တွေကလျှက်တပြတ်သပိတ်ကိုမြို့နယ်ပေါင်းစုံကစစ်ကြောင်းတွေပူးပေါင်းကြပြီးတော့လူငယ်ရာနဲ့ချီပြီးတော့ဆစ်အာနာရှင်ကြားရှုံးရေးဆန္ဒပြကြွေးကြော်ခဲ့ကြပါတယ်။စစ်ကြောင်းတွေဒီမင်းပိုင်းသားချတဲ့ဒီလျက်တပြက်သပိတ်လူစုကွဲချိန်မှာစစ်ကောင်စီတပ်တွေကလည်းဖမ်းဆီးတာကြောင့်လူငယ်9ဦးထပ်မနေတဲ့ဖမ်းဆီးခံခဲ့ရပါတယ်။အခြားမျိုးနယ်တွေမှာလည်းလျက်တပြက်သပိတ်တွေဆင်နွှဲခဲ့ကြပြီးတော့စစ်ကောင်စီတပ်တွေနဲ့ထိတိုက်မတွေ့ခင်မှာလူစုခွဲနိုင်ခဲ့ကြပါတယ်။ဆန္ဒပြပွဲတွေနေ့စဉ်ရှိနေတဲ့ဖားခတ်မှာလည်းဒီကနေ့လူထောင်နဲ့ချီပါဝင်ဆန္ဒပြခဲ့ကြပြီးတော့တိုင်းသားနယ်မြေတွေမှာလေကြောင်းတိုက်ခိုက်မှုတွေရပ်ဖို့တောင်းဆိုခဲ့ကြပါတယ်။လာရူမန်လေးဖာကန်တဝဲပိတ်မိတိလာမျိုးတွေပါဝင်ဒေသအနှံ့မှာလဲဆန္ဒပြပွဲတွေပုံစံမျိုးစုံနဲ့ဆက်ပြီးတော့ရှိနေပါတယ်ပြီးခဲ့တဲ့ရက်ပိုင်းအတွင်းကချင်းပြည်နယ်နဲ့ခရင်ပြည်နယ်အတွင်းမှာတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားခဲ့ပြီးတော့တောင်တော်ဘက်ကအကြာဆုံးတချို့ရှိခဲ့တယ်ဆိုတာကိုစစ်အုပ်ချုပ်ရေးကောင်စီကဝန်ခံပြောဆိုလိုက်ပါတယ် KIA ကချင်းလက်နက်ကိုင်အဖွဲ့နဲ့တိုက်ပွဲတွေအတွင်းမကြာခင်ရက်ပိုင်းကမြန်မာစစ်တပ်ရဟရင်တစည်းပစ်ချခံရတာပါဝင်တိုင်းသားဒေသလနကိုင်တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ online ကကျင်းပတဲ့သတင်းလာရှင်းလင်းပွဲအတွက်မှာ VOA မြန်မာပိုင်းအစီအစဉ်ရဲ့မေးခွန်းကိုစစ်ကောင်စီဘက်ကပြန်လည်ဖြေကြားသွားခဲ့တာဖြစ်ပါတယ်ခင်ဗျာဒီညအစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးတော့ engineer ကတော့ Nelson Lowe ဖြစ်ပါတယ် VOA American အတန်ရဲ့တောက်ကြနေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00ကနေ10:00အထိ 32 32 52 58တို့ကနေ အတန်လွန့်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါThis program has come to you from